Welcome to the Voice of America in Burmese.
ဗီယံဘောင်ခင်းဝေးတဲ့ညတညဖြစ်ပါစေဗျာ။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2021ခုနှစ်ဩဂတ်လ5ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းတူပြီး31 32နဲ့51တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပြီဖြစ်ပါတယ်ခင်ဗျာ။ဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ညနိုင်ပါအခုညပိုင်းနားဆင်ရမယ့်သတင်းတွေထဲမှာတော့ခရီးပြည်နယ်လွိုက်ခေါ်မြို့မှာမင်းညာကဘုံပေါက်ကွဲမှုတွေနဲ့ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်ဒါနဲ့ပတ်သက်ပြီးတော့
ညပိုင်းကတော့အဲဒါအလုံးကြီးတန်ပြီးတော့တနတ်တန်ပြီးတော့ဆရာနေရတယ်ဘခုနဲ့ချလိုက်ဒီညချလိုက်ပေါ့ရမြို့လေကျောင်းလုံးလူခွေလိုက်ဒီဝဲတော့မသိဘူးနော်ညပိုင်းမှာဘာလို့ပြစ်တတ်ခတ်တယ်ရှိရဲ့ဗျဘယ်လိုတွေကြောက်တဲ့ခုချင်း
ဒီစားကန်တူဖြောသွားတာဖြစ်ပါတယ်ဒီကြောင်းပြည်စုံကိုမကြခင်မှာနားဆင်ရမှာပါဒါပြင်ကချင်ပြည်နယ်ဝိုင်းမော်နယ်ဖားကန်ဒေသတွေဘက်မှာတိုက်ပွဲတွေဖြစ်ပွားနေပြီးတော့အဲဒီဒေသခံတွေရဲ့အခြေအနေ2020ရွေးကောက်ပွဲရလဒ်ကိုစစ်ကောင်စီကဖျက်သိမ်းလိုက်တဲ့ပုံမှာ NCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့သဘောထားတခါရခိုင်ပြည်နယ်မြောက်ပိုင်းကစစ်ရှောင်စခန်းတွေမှာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေပြီးအဲဒီကစစ်ပေးရှောင်တွေအာခွေစေးထိုးကျင်နေတယ်ဆိုတဲ့အကြောင်းအပါအဝင် KNU ဥက္ကဋ္ဌဟောင်းစောဘူးများရဲ့သားဗိုလ်ချုပ်စောနေစုမြတ်တည်ဆုံသွားတဲ့အကြောင်းစာရာတွေကိုနားဆင်ရဖို့ရှိပါတယ်ဒီကြောင်းနဲ့မတိုင်ခင်မှာတော့အခုကြာသပတေးနေ့ညနောက်ဆုံးရသတင်းတွေကိုမှများသတင်းအောင်နဲ့ကိုဝင်းမင်းတို့အခြေညာပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံမှာဒီကနေ့ဩဂုတ်လ5ရက်နေ့ကျန်းမာရေးနဲ့အားကစားဝင်ကြီးဌာနထုတ်ပြန်ချက်အရလွန်ခဲ့တဲ့24နာရီအတွင်းကိုဗစ် -19 ကူးစက်သူလူနာသက် 4,132 ဦးရှိပါတယ်။ဒီကနေ့သေဆုံးသူ293ဦးထပ်တူရာကြောင့်အခုထိမြန်မာနိုင်ငံမှာကိုဗစ်ကြောင့်သေဆုံးသူစုစုပေါင်း 1,988 ဦးရှိသွားပြီဖြစ်ပါတယ်လက်ရှိနိုင်ငံအတွင်းဖြစ်ပေါ်နေတဲ့ကိုဗစ်တတိယလှိုင်းမှာရောဂါပိုးကူးစက်သူနဲ့သေဆုံးသူအရေအတွက်တိတိကျကျစီရင်ကောက်ယူနိုင်ခြင်းမရှိတာကြောင့်ကူးစက်သေဆုံးသူအရေအတွက်ဟာကျန်းမာရေးဌာနကတရားဝင်ထုတ်ပြန်နေတဲ့စီရင်ထည့်အပြင်မှာပို့ပြီးတော့များနိုင်ကြောင်းကျန်းမာရေးပညာရှင်တွေနဲ့ပရာဟိတအဖွဲ့တွေကပြောပါရယ်ကိုဗစ်ကူးစက်မှုတွေကြောင့်အိန္ဒိယနိုင်ငံတွေနဲ့နေဆက်ကနေအပြန်အလှန်ကုန်သွယ်တာကိုရပ်ဆိုင်းထားပေမယ့်ကိုဗစ်ရောဂါအတွက်လိုအပ်တဲ့ဆေးဝါးဆေးပစ္စည်းတွေကိုတော့နေ့စဉ်တင်သွင်းခွင့်ပေးထားကြောင်းမြမစီဝါကူတန်းဌာနကပြောပါရယ်တိယနေဆက်ကနေဆေးဝါးနဲ့ဆက်ဆက်ပစ္စည်းတွေတင်သွင်းလို့မရတော့ဘူးဆိုတဲ့ကောလာဟလတွေကမမှန်ကန်ကြောင်းနဲ့ဒါကဈေးကစားသူတွေရဲ့ပြောဆိုချက်သာဖြစ်ကြောင်းမြမစီဝါကူတန်းရောင်းဝယ်ဌာနကဩဂုတ်လ5ရက်နေ့မှာကြေညာချက်ထုတ်ပြန်တာပါမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ကိုဗစ်တတိယလှိုင်းကြောင့်တနိုင်ငံလုံးကူးစက်မှုနှုန်းမြင့်မားနေသလိုရခိုင်ပြည်နယ်မြောက်ပိုင်းကစစ်ရှောင်စခန်းတချို့မှာလည်းကိုဗစ်ကူးစက်မှုတွေရှိပါတယ်။ဆေးဘေးဒုက္ခသည်တွေအနေနဲ့စခန်းတွင်ကိုဗစ်ကူးစက်ခံရမှာကိုစိုးရိမ်နေရတဲ့အပြင်ကိုဗစ်ကာလအပြင်ထွက်ပြီးတော့အလုံးမလုံးရတာကြောင့်စာဝတ်နေရေးအခက်အခဲတွေလည်းရင်ဆိုင်နေရပါတယ်။ရခိုင်ပြည်နယ်အတွင်းမှာလက်ရှိအချိန်ထိနေရမပြောင်းနိုင်သေးတဲ့စစ်ပီးဒုက္ခတွေတသိန်းကျော်ရှိပြီးအဲ့ဒီရဲမှာတကြီးရွယ်ဦးတွေနဲ့ကလေးတငယ်တွေအများဆုံးဖြစ်တယ်လို့စစ်ဆောင်တွေကိုစီးရင်ကောက်ယူနေတဲ့အဖွဲ့တွေရဲ့စီးရင်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံအတွင်းကိုဗစ်ရောဂါထိန်းချုပ်ကန့်သတ်ရေးအခုထိမြို့နယ်130မှာ stay at home မလိုအပ်ပဲအိမ်ပြေမထွက်ရအမိန့်ထုတ်ပြန်ထားပါတယ်ရှင်။အရှေ့တောင်အာရှတလွာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးနေတဲ့အချိန်ထဲမှာပဲအိုလံပိတ်အားကစားပွဲကျင်းပနေတဲ့ဂျပန်နိုင်ငံမှာဒီကနေ့ COVID-19 ကူးစက်သူ 15,000 ကျော်ရှိပါတယ်။ဒါဟာဂျပန်မှာအိုလံပိတ်အားကစားပွဲတွေစပြီးတော့ကျင်းပကြတဲ့ကတနည်းတာကူးစက်မှုအများဆုံးဖြစ်တယ်လို့အရင်ထက်ကူးစက်မှုတွေပိုတိုးလာတာကြောင့်ဒီအားကစားပွဲတွေကျင်းပတဲ့အပေါ်မှာကျန်းမာရေးပညာရှင်တွေကလည်းဝေဖန်ပြစ်တင်နေကြတာပါ။ကူးစက်မှုအတော်များများကပွဲစဉ်တွေမှာပါဝင်ရှင်ပြိုင်နေတဲ့အားကစားသမားတွေတာဝန်ရှိသူတွေနဲ့တခြားဧည့်သည်တွေကိုနေရာချထားပေးတဲ့တိုကျိုမြို့နယ်အနီးတစ်ဝိုက်မှာဖြစ်နေတာဖြစ်ပါတယ်။အခုထိအိုလံပိတ်အားကစားပွဲတွေနဲ့ဆက်ဆက်ပြီးတော့ကိုဗစ်ကူးစက်သူ353ယောက်ရှိပါတယ်။တရုတ်နိုင်ငံမှာတော့အခုကိုဗစ်မျိုးကွဲဒယ်လ်တာမျိုးစိတ်ထပ်ပြီးတော့ပြန့်ပွားနေတာကြောင့်မျိုးတွေကိုအသွားအလာအဝင်ထွက်ပိတ်ပင်ကန့်သတ်ရေးစိန်ခေါ်မှုတွေရှိပါတယ်။မျိုးတွေကိုလုံးဝအသွားအလာပိတ်ပင်တာဟာစီးပွားရေးအရာထိခိုက်နစ်နာမှုကြီးမားတာကြောင့်နေစဉ်ဘဝကိုထိခိုက်မှုနည်းပါးတဲ့နည်းလမ်းတွေကိုအသုံးပြုဖို့လိုအပ်နေတာပါ။ကူးစက်မှုမြန်ဆန်လို့တဲ့ဒီဗိုင်းရပ်စ်ကြောင့် American, Australia နဲ့တခြားနိုင်ငံတွေမှာကန့်သတ်မှုအသစ်တွေပြန်ပြီးတော့ချမှတ်လာချိန်မှာတရုတ်နိုင်ငံမှာလည်းတစ်နှစ်အတွင်းဗိုင်းရပ်စ်ကူးစက်မှုအစိုးရညာဆုံးအခြေအနေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။2019ခုနှစ်အကုန်ပိုင်းကိုရိုနာဗိုင်းရပ်စ်ပထမဆုံးစပြီးတော့ပြန့်ခဲ့တဲ့တရုတ်နိုင်ငံဝူဟန်မြို့မှာလည်းအခုတကြောပြန်ကူးစက်မှုတွေတွေ့ရတာကြောင့်မြို့ကန်တိရစ္ဆာန်5တန်းကိုအသွာအလာတွေပိတ်ပင်ထားပြီးလေရင်ခရီးစဉ်တွေပယ်ဖျက်ခဲ့တယ်လို့တချို့နေရာတွေမှာအစုလိုက်အပြုံလိုက်ယောဂါစစ်ဆေးစမ်းသပ်မှုတွေလုပ်ဖို့အမိန့်ပေးထားပါတယ်ရှင်။ ကဘာတဝမ်း covid-19 ရောဂါကူးစက်မှုတွေပြီးခဲ့တဲ့သတင်းလေးပတ်ဆက်တိုက်တူးလာခဲ့ပြီး မြန်မာနိုင်ငံဟာအရှိတောင်အာရှဒေသတွင်နိုင်ငံတွေရဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာကိုဗစ်-19ကြောင့်သေဆုံးမှုတတိယအများဆုံးနိုင်ငံဖြစ်လာတဲ့အကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကစီးရင်ထုတ်ပြန်ပါတယ်။တလအတွင်းမှာပဲကမ္ဘာ့တဝမ်းရောဂါကူးစက်မှုတွေဆက်တိုက်တူးလာပြီးတော့ပြီးခဲ့တဲ့သတင်းတစ်ပတ်အတွင်းမှာတင်ကမ္ဘာလုံး covid-19ရောဂါကူးစက်မှု၄သန်းကျော်ရှိတဲ့အကြောင်းကုလသမဂ္ဂကကြေညာချက်ထုတ်ပြန်ပါတယ်။ India, Indonesia, and China, and we do yoga kusamu at the Dweha, down at she asha dita at Dweening and Alan Kusamu Pamanae, she say Yagano, she did a jang see in Topian Tavare. Covid at the Alain Junior, Mimaning and Ma, Kusamune, the Somuno, Dulare, Lulekula, Tamagaga, Popia Tavare. Covid yoga kagwe see Tia Mushi on Sita to make a season go, and as on September Lalau T signed Habo, Kabaja might put WHO got tight on like Bari. When we need it, Ning and Makago seat Huguyang, Uza Bibu Yuebio, WHO, GKA Kulu Titan like Daba.
So far, more than 4 billion vaccine doses have been administered globally.
A good chinty about the one car going to be done to be a tema. She said, I know to Hakaba Louis to work down with the Gunway Lay Lagani, Tashi and Anima Pideo, WHO Nujai Mujo, Tetros, Edinam, Fabri, Suska, Switzerland and Geneva, Yunjoma, Jimbari, Boduni, Dreams are Shilling Wema, Pioso like that Pipari. When we need it in any ha, then a chile Ludi, Sita Loma, Matuya, the Echema, when we mean it in the Choma. အခုခါကူးစက်မြန်မျိုးပြီးစပြောင်း Delta COVID ပိုးတန်ခန်းနိုင်အောင်နောက်ထပ်ဆေးထပ်ထိုးဖို့ပြင်နေတဲ့အတွက် WHO အကြီးအကဲကသတိပေးလိုက်တာပါချမ်းသာတဲ့နိုင်ငံတွေမှာရာနှုန်းပြေနီးပါးကာကွယ်ဆေးတွေထိုးပြီးချိန်မှာစီးရဲတဲ့နိုင်ငံတွေကတော့လူတရာမှာတက်ရောက်ခွဲနှုံးလောက်သာဆေးထိုးရသေးတယ်လို့ပြောပါတယ်ဝင်ငွေမြင့်တဲ့နိုင်ငံတွေမှာကာကွယ်ဆေးတွေသုံးနေမယ့်အစားဝင်ငွေနှိမ့်တဲ့နိုင်ငံတွေမှာအသုံးပြုဖို့အမြန်ဆုံးဆောင်ရွက်ဖို့လည်းတိုက်တွန်းပါတယ် ကဘာဘောကနိုင်ငံတိုင်းမှာလူဦးရေရဲ့အနည်းဆုံးဆေးရာခိုင်နှုန်းကာကွယ်ဆေးထိုးပြီးတဲ့အချိန်ထိနောက်ထပ်ဆောင်ပြီးတော့ဆေးထိုးပြီးတဲ့အစီအစဉ်တွေမလုပ်ဖို့လဲ WHO
အကြီးအကဲကတိုက်တွန်းထားပါရဲ့ရှင်။ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ10:00အထိ ပိုင်းတိုမီတာ 38 kHz 93.9 ပိုင်းတိုမီတာ 32 kHz 93.9 ပိုင်းတိုမီတာ 58 kHz 585 တို့ဖြင့်စနစ်တကျွင်းတွေမှာ ပိုင်းလက်မီတာ 190 kHz 1905 ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်။ကျသာရင်းနေညပိုင်း
View American တရဲ့ထိတ်တဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။ မြန်မာအခြေတဲကူရှင်းပေးဖို့အာဆီယံ2ကုသလေခန့်လိုက်တာကိုကုလသမဂ္ဂနဲ့တရုတ်တို့ကလည်းကြိုးစို့လိုက်ကြပါတယ်။ဘရူနိုင်းနိုင်ငံကြီးဝန်ကြီးနှစ်အေရာဝန်ယူဆုပ်ကိုအာဆီယံဥက္ကဋ္ဌရဲ့မြန်မာဆိုင်ရာ2ကုသလေခန့်လိုက်တဲ့ပေါ်ကုလသမဂ္ဂအတွင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကကြိုးစို့ကြောင်းမနေ့ကထုတ်ပြန်လိုက်ပါတယ်။ကုလအတွင်မှုချုပ်ပြောခွင့်ရစတီဖန်ဒူဂျာရက်ကအခုလ ကြေညာချက်ထုတ်ပြောလိုက်တာပါ။ဒါအပြင်မြန်မာပြည်နာဖြည့်ရှင်ရမှာအာဆီယံဥက္ကဋ္ဌနဲ့ကုလသွေးမှုချုပ်တို့ရဲ့အထူးကိုယ်စားလှယ်တွေရဲ့အပြန်အလှန်ထောက်ကူပြုတဲ့အခမ်းအနားကိုအဆက်ဆက်ရှိရှိပူးပေါင်းဆောင်ရွက်သွားနိုင်ဖို့မျှော်လင့်ထားတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဒီချိန်ထဲမှာလက်ရှိအာဆီယံစည်းဝေးတက်နေတဲ့တရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီကလည်းအာဆီယံအထူးကိုယ်စားလှယ်ခံမှုကိုထောက်ခံအားပေးလိုက်ပြီးအာဆီယံနည်းနဲ့မြန်မာပြည်နာဖြည့်ရှင်နိုင်ရေးယုံကြည်မျှော်လင့်ထားကဝန်ကူပေးမယ်လို့ပါမလေးကပြောလိုက်ပါတယ်ခင်ကုလသမဂ္ဂဆိုင်ရာမြမအသံမကြီးဦးကျော်မိုးထွန်းအနေနဲ့မြမစစ်တပ်ရဲ့အစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေကိုကုလသွေးမှုချုပ်ထံစတင်လိုက်ပါပြီစကိုင်းတိုင်းတဝိုက်ကရွာတွေမှာပြီးခဲ့တဲ့လအတွင်းစစ်တပ်ကလူစုလိုက်မြန်မာတပ်ဖြတ်ခဲ့တဲ့ဖြစ်ရပ်တွေရှိခဲ့တယ်လို့အသံမကြီးဦးကျော်မိုးထွန်းကကုလသမဂ္ဂသွေးမှုချုပ်အန်တိုနီယိုကူတရက်ဆန်မနေ့ကစာရေးပို့ခဲ့ပါတယ်ဒီစာကိုကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ရုံးရဲ့ Facebook စာမျက်နှာမှာအခုလ3ရက်အင်္ဂါနေ့နေ့စွဲနဲ့တင်ထားပါတယ်ဒီစာထဲမှာဇူလိုင်လ6ရက်ကရင်းမာပင်ခရိုင်ရှိကဏီမြို့နယ်ကရွာမှာစစ်သားတွေကမျိုးသား16ယောက်ကိုနှိပ်စက်မြင်းမှန်တပ်ဖြတ်ခဲ့ပြီးရွာသား1000ကျော်ထပ်ပြီးတင်းချောင်ခဲ့ရတယ်လို့ဖော်ပြထားပါတယ်နောက်ဇူလိုင်လကုန်လမှာလည်းဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီလုံခြုံရေးတပ်ဖွဲ့တွေကြားတိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ဒီပင်တွင်ကြွာနီးမှာအလောင်း73လောင်းတွေ့ရှိကြောင်းလည်းဖော်ပြထားပါတယ်။ Jabin, Chachaldo, Tayale, Micho, Jessie, Kayal, Lucetia, the Songa, Jam, Tamaji, Jamotin, Sama, Popia, Tavale. A Kulu, Jam, Pamuri, Yetta, Mima, Sitaku, Lena Yang Chamu, Pippin, Dasi, Wune, Nima, Yi, Jawan, Kuni, Bebo, Kulatamuran, Jay, Kansine, Nayaga, Taiwango, Tamaji, Jamotunga, Taito, Tansu, Tavale. Afghanistan, Nanga, Yatarigo, American Becca, Nanga, Kulugu, Piraga. Afghan PJE was set up to Taliban to Sasuela Valley. Nanganaga Tapuari in a Pata Kedati, Afghan Yatarin in a Champa Puri, Takeda Kayan in a Sobi, American Baka Kulogu, Pinida season ha, Afghan PJEGO, a season Shishi was set up to Taliban to Sasuela Valley. Afghan Gani Nanganaga Tatu, Pita Sokwabu, Tariba Ningele, Chenojima, Tawanan in a Chile, Paradian Afghan Yatarin. သူရဲ့မိသားစုတွေကိုဒုက္ခတွေဖြစ်ကြောက်ရွံ့ချီချောက်ပြင်မယ်လို့တလင်းလာနေကပဲအမေရိကန်ဆွေကကြီးညာခဲ့ပါတယ်။နှစ်ပေါင်း20ကြာအာဖဂန်မှာရှိခဲ့တဲ့အမေရိကန်နဲ့မှာမိတ်သက်တွေဆုတ်ခွာဖို့ကြီးညာပြီးချင်းကစပြီးအာဖဂန်ဆွေရထင်းချုပ်တဲ့ဒါဇင်နဲ့ရှိတဲ့ဒီနယ်တွေကိုတာလီဘန်တွေကဇက်တိုက်သိမ်းယူနေပြီးအကြမ်းဖက်မှုတွေလည်းတိုးလာနေပါတယ်။အမေရိကန်သိပ္ပံမှာပါဝင်ကူညီပေးခ Tokyo Ulan Chipwe, such how Miao Yanni, Dine Male, not as studying Timurine, Matemate, Sonshe Muri, Shigavale. Muda Mita, Tiatan, Tanjo, Tiwa Finema, a third, those at Nay, Jamaica, Piedama, Hansai, Bushman, Nine, the Yin Shuda Sushi, and the Saturn Nay, American Piedama, Grand Holloway, Matimabe, Saturn Tatama, Gusakane, and I Yuagavale. Dine Shalon Tanjo, Piwarima, a show machine. Agulu Ulan Chipuemale and Nayana de Lu Tipigere Holloway Ha, Tonya Tatamanga, Sagali Guane, Dutiania, with the same China Kayavale, Tatia Chiruze Guru, Jamaica Gabe, Ronel Leviga, Saton Tatama, the same second Yashi Kevale.
Direct from Washington, the voice of America, the away.
Nasunya Drinigu, Mamia Zione, Kuimino China Bigger Apibare, Guga Savido, Drin San Marine, Bassinganari Gutin, Sabidorama Pibare, Diregama Yenzuno, Kiapine, Beka, Taibu Drengu, Pioba de Mare, Kiapine, Loiko Muma, Maninia, Bumba Gumu, Pientan, and Epicamuiba, Chiboa Gavare, Dipicamui has sick on sweep, Tapaga, the Pata Pika Dalu, KND Muda Gagwaita, KNDF got Suserpiosu, Tabare. Let's see, Gabine, Mammy, Master, and Kiani Kawaita do a jar type worry. Chipon is low, Bumpa, Quemuri, Lepchini Raba. Teaching Guru, view is rained out, nine going up, Yobjabima, Chibarabia.
Kayabine, Rago Mubo, Yakwebima, Ogula, Liani, Nyakunai, Winging Asabi, Bumpa, Gwedan, Lenaji, Lenanget, and Jani Adelu, Tidak and Duga, Yawane.
Yabayo, and Dogi Damio, Tanatamio, Yani, and Hunacha, like Nacha, Mule, or Long Luke, whatever Matino, and Yabema, or Pitaka, and Shia, but you would be the other good in Shio.
The Pika Mudia, Sikonsi, Tapaga, Tapeta, Pika Dalu, Kini Mura Kaguita, KNDF, Tanjayita, when she do Duga, Yawane.
ที่เดี๋ยวสุดแล้วที่ดูเพื่อนว่าตะกี้ตาที่เดี๋ยวบอกสับปะสับเพื่อนอันนี้ก็ต้องที่ที่ตัวมันมองในอ๋อที่ที่ตัวจอลล์เช่นชาวเรือบอลลูนจะโน้ตเลยว่ามาอยู่เนี่ยแล้วก็มีด้วยเนี่ยวันนี้มาที่ข้ามมือด้วยแสดงสุดเลยสิ่งนี้ลงชงเยียสุยเนี่ยเรื่องลูกยุคันนี้ก็เปลี่ยวว่าเลยที่อยากเป็นเนี่ยแล้วก็ป่าวเองฟรุ้งฟรุ้งพอละแค่เนี่ยฉันมีเนี่ยสับมือเบี้ยมือมาที่ร่างกายยืนนี่ก็กูเย็บพวกเนี่ยสิ่งสิ่งที่
ဒီကနေမရှိလာချင်တော့ရှိတောင်းတာမတင်ရအဲ့ဒီဒီလိုစီနာနေချင်းဝင်ပတ်ပေါ်ကြည့်တော့လေပုံစံပေါ်ဟုတ်ဆက်ကစားဖဲတော့အဦးကျဆုံးပဲဗျကျွန်တော်တို့ဖဲတော့ပစောပြတိခမ်းမှုရှိဗျပုဂ္ဂလတော်ရနေ့ကလည်းဖူးဆူမြို့နယ်နဲ့ပေါ်လခဲမြို့နယ်တွင်ပိုက်ပွဲ၄ကျင်းဖြစ်ပွားခဲ့ပြီးပိုက်ပွဲတွေမှာမြန်မာစစ်တပ်ဘက်ကထိခိုက်ကြဆုံးမှုတွေများတယ်လို့ KNDF ဘက်ကသတင်းထုတ်ပြန်ထားပါတယ်။ပြည်ပြည်ဝင်ရမှာသုံးပြုတဲ့တရား KVA transformer ကိုအကြမ်းဖက်အဖြစ်မှောက်လုပ်ဆောင်သူတွေကနေအောက်ကလာ၃ရက်နေ့မွန်လပိုင်းမှာလက်လုတ် remote mine တစ်လုံးနဲ့ခွက်ခွဲပစ္စည်းခဲ့တယ်လို့သတ်မှတ်ပေါ်ကသတင်းထုတ်ပြန်ထားပါတယ်။ ပေါ်ကွယ်မှုကြောင့်တရားကြည်ပြီးအထန်စပေါ်မှာသလုံးပါဝင်တခြားပစ္စည်းဆုံးရှုံးမှုတွေရှိခဲ့တယ်လို့လည်းဖော်ပြထားပါတယ်ဒီကကမိုးပြက်ကာကွယ်ရေးဖွဲ့ဘက်ကသူတို့လုံဆောင်တာမဟုတ်ဘူးလို့ညင်းဆိုပါတယ်ဒီကကြောင့်တော့တောင်ရုပ်ဘယ်သူလုံးလဲသူတို့ကရှိမှာသူတို့ကစောက်ထားတော့မျိုးပြည်ရမှာဘူးအခုလာတော့ရနေ့ကလည်းဖေကူမြို့မြို့တော်ခမ်းမမှာကိုဗစ်
19ကစားလို့မိုးပြဲလွိုက်ကောတိမော့ဆူစကြည့်တဲ့မြို့နယ်တွေမှာဒေသခံကာကွယ်ရေးအဖွဲ့တွေကနေပြရလက်နဲ့ဆွဲကန်ပြီးတော့စစ်ကောင်စီတပ်ကိုပြစ်ခတ်တိုက်ခတ်မှုတွေဖြစ်ပွားလာတယ်လည်းဖြစ်ပါတယ်ခင်ဗျာပြည်သူတွေနောက်နိုင်ငံရင်ပြောပြခဲ့တာပါအခုတစ်ခါတော့ကချင်ပြည်နယ်ဘက်ကစစ်အခြေအနေကိုလည်းကြည့်အောင်ပါကချင်ပြည်နယ်ဝိုင်းမော်မြို့ကခလာ
58ရက်နေ့ကစတင်ပြီးလေးရက်နေ့ညနေ9ရက်နေ့မနက်အစောပိုင်းအထိလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တာတွေရှိနေပါတယ်ရန်ကုန်ကလာတဲ့ကချင်ပြည်နယ်တွင်းကတိုက်ပွဲနောက်ဆုံးအခြေအနေကိုတော့ကိုအောင်မြတ်သူပြောပြပေးမှာဖြစ်ပါတယ်ခင်ဗျာကချင်ပြည်နယ်ဝိုင်းမော့ဂျေဆိုင်ခလရ 58ရက်နေ့ညပိုင်းကသက်တနာရီတော့နဲ့လေရင်ကြံဝေးတယ်မှာဘုံကနေဆက်ကြားတယ်အဲ့ဒါကြောင့်လည်းမင်းမင်းလက်ပြန်ပြန်ပြစ်လိုက်ဖြစ်တာပဲအဲ့ဒါဒီလက်ငယ်ငယ်လေးတော့ဆက်ကြားတော့တာပဲဒါနဲ့မိုးလေးငါးနာရီကြည့်တော့ကြားနေဟိုမှာငါ့ဆိုရှစ်လေငါ့ဆိုရှစ်လေခလရ
58ရက်နေ့ညပိုင်းပြက်ကတ်မှုမှာလပန်ရွာကနေရင်တလုံးထိမှန်ခဲ့တယ်လို့အိမ်မွေးသိမ်းဆန်ချုပ်လည်းတည်ဆုံးခဲ့ပါတယ်ဝိုင်းမော်မျိုးကဒေသခံနောက်တူကတော့ညစဉ်ဆက်တိုက်ပြက်ကတ်မှုတွေဖြစ်နေတာကြောင့်လပန်ရွာသားတွေဟာညအချိန်မှာတခြားကိုရှေ့ပြောင်းအိမ်နေကြကြောင်းနဲ့လက်နက်ကြီးကြီးတို့ကကိုဗစ်စင်တာအနီးမှာကြားရောက်ကြောင်းပြောပါတယ်ညပိုင်းလို့ဖြစ်နေတာကြာအဲငါတို့ရှိကနေလမ်းဖြစ
ဒီညနေ့တော့ဒီမှာမကြည့်လို့ညနေလို့ဖြစ်နေတာပေါ့အဲ့လက်ပံရွာကလူတွေကတော့အဲ့မှာမိတ်တော်ညကိုကြောက်တာအဲ့ဒါဒီဘယ်မှမပြောကြည့်မှရှိတဲ့ဇုံနေရုံမှာအဲ့မှာခေါ်အောင်နဲ့မှာညဆိုရင်ချင်းတော့ပြန်ပေါ့အဲ့လိုပေါ့ဒီသားကနေကတော့ညပိုင်းပြက်ကတ်မှုတွေကတပတ်သက်ပြက်ကတ်နေချင်တာဖြစ်ကြောင်းပြောကြပါမိမယ် နောက်ရက်ဒီမှာတော့တွားရောက်တိုက်ခိုက်ကြတာမရှိဘူးလို့ VOA ကိုပြောဆိုထားပါတယ်။ဝိုင်းမော်မျိုးနယ်မှာဒီတိုက်ခိုက်မှုတွေရှိနေချိန်မှာပဲဒီလာ၄ရက်နေ့ကဖားကန်မျိုးနယ်အတွင်းမှာလည်းနေရာ၃နေရာမှာတိုက်ခိုက်တာတွေဖြစ်ခဲ့ပါတယ်။ဖားကန်ဒေသခံတူကလေယာဉ်နေညပိုင်းကKIA နန်းရာတက်စကန်ကိုလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်တာနန်းရာတက်စကန်ကလည်းပြန်လည်ပစ်ခတ်တာတွေရှိကြောင်းနဲ့လီဒိ ကျားတော့ပြန်ရအဲ့ဒါလည်းမကြီးထုတ်ထည့်လိုက်လို့သူရမ်းပြစ်တယ်လို့ပြောရှင်းနိုင်ခွဲချင်းချင်းအဲ့ဒီစက်တမိုင်းလောက်ကြတော့ဟိုလဝနားမှာဘဝနားမှာတော့ဖြစ်တယ်သူကောင်းကိုပြန်ရခင်ခုတ်လိုက်တယ်လို့ပြောအဲ့လဝအကျော်မှာဝဒီကောင်းမင်းရဲ့လဝကြမှာလေးရနေညနေ၄နိုင်လောက်ကလည်းဖာကံမျိုးနဲ့ကန်စီရွာဘက်မှာစစ်ကောင်စီတဲ့စစ်ကြောင်းကိုခရိုင်ကြီးကတိုက်ခိုက်တာရှိကြောင်းဆက်ပြောပါတ
ကောင်းမြတ်သူပြပြတော့တာပါအခုတခါတော့2020ရွေးကောက်ပွဲရလဖြတ်သိမ်းလိုက်တဲ့ပုံမှာ NCA အဖွဲ့ကြီးရဲ့သဘောထားကိုပြောပြကြပါမယ်စစ်ကောင်စီဘက်က2020ရွေးကောက်ပွဲရလပြက်ပြဲကြောင်းကြီးညာချက်ဟာတိုင်းပြည်ရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုဖြစ်စဉ်ကိုနောက်ပြန်ဆုတ်စေတဲ့မသင့်တော်တဲ့လုပ်ရဖြစ်ကြောင်းတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့ကြီးတွေကထုတ်ပြန်ပြောဆိုလိုက်ပါတယ်နိုင်ငံတကာရဲ့ဂျောင်းဝင်စည်းစံမှုနဲ့ ASEAN ရဲ့အထူးတန်တမာခန့်အပ်မှုကိုကြိုးဆိုကြောင်းလဲ NCA လက်နက်ကိုင်အဖွဲ့တွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ PPSD ရဲ့အစည်းအဝေးပြီးအခုလိုသဘောထားထုတ်ပြန်လိုက်တာပါဒေါ်စန်းစုကြည်ပါဝင်အထင်းသိမ်းခံနိုင်ငံရေးအကျဉ်းသားအလုံးချင်းချက်မရှိပြန်လွတ်ပေးဖို့ပါတောင်းဆိုလိုက်တဲ့အကြောင်းဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရဲစဲရဲသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့ တိုင်းနာလက်နက်ကရေးအဖွဲ့အစည်းတွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD အဖွဲ့တွေစုဝေးပြီးတော့ဩဂုတ်လ၄ရက်နေ့နဲ့ဩဂုတ်လ၅ရက်နေ့မှာနှစ်ရက်ဆက်ပြီးတော့စီဝေးကျင်းပခဲ့ကြတဲ့အချိန်နိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့နိုင်ငံရေးလူမှုရေးအထွေထွေအကြံတဲတွေနဲ့ပတ်သက်လို့ဒီကနေ့ဩဂုတ်လ၅ရက်နေ့မှာတော့သဘောထား၃ရက်ထုတ်ပြန်လိုက်ပါတယ်အဓိကကတော့2020ရွေးကောက်ပွဲရလဒ်ပြတ်တဲ့ကြောင့်စစ်ကောင်စီဘက်ကဖြတ်သိမ်းကြောင်းကြေညာချက်ဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုနောက်ပြန်ဆုတ်နိုင်တဲ့လှုပ်ရက်ဖြစ်ပြီးနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းနဲ့ဖြေရှင်းပါလို့ MCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေဘက်ကတိုက်တွန်းလိုက်တဲ့အကြောင်း PLLO ရဲ့ဒုဥက္ကဋ္ဌဦးခိုမြင့်ထွန်းကပြောပါတယ
်2020ရွေးကောက်ပွဲရလဒ်ကိုဒီကြည့်ကြည့်ကြောင်းဒီကြီးညာတယ်ပယ်ဖြတ်ပြတာပေါ့လေစစ်ကောင်စီကနေပြီးတော့ဒါမတင့်တော်တဲ့လုပ်ရဖြစ်တယ်ဆိုတာကိုတော့ကျွန်တော်တို့ကဒါထုတ်ပြန်ကြီးညာတာဖြစ်ပါတယ်အဲ့တော့ဒါဘာကြောင့်လဲဆိုတော့ကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီအတွင်းကူးပြောင်းရဲ့တိုးတက်ဖြစ်တွန်းမှုဖြစ်စဉ်အနေနဲ့ကျွန်တော်တို့2020ရွေးကောက်ပွဲကိုကျွန်တော်ရှုမြင်ခဲ့ကြတယ်ပြီးတော့ဒီငင်းငယ်လုပ်ငန်းစဉ်ဥဆောင်ဖွဲ့နေတဲ့2020ရွေးကောက်ပွဲရလဒ်ကိုကျွန်တော်တို့ကအတိမတ်ပြုတဲ့အကြောင်းအဲ့ဒါကိုလည်းကျွန်တော်တို့အနေနဲ့ထုတ်ပြန်ကြီးညာခဲ့ပြီးဖြစ်ပါတယ်အကြောင်းမို့လို့2020ရွေးကောက်ပွဲရလဒ်ကိုပေးချက်တဲ့လို့ရတယ်ကောက်ခွက်တာဖြစ်ပါတယ်နောက်တစ်ခုကကျွန်တော်တို့ဒီနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့အတွက်ကကြီးစွာသောအဟံတာဖြစ်တယ်တနည်းအားဖြင့်ပြောရရင်နိုင်ငံရေးပေါင်းတွေကျင်းတဲ့ကျင်းသွားပြီးတော့အစိုးရပေါင်းတွေပို့ပြီးကျေတဲ့ကြည်လာပါအောင်ကျွန်တော်ဆွေးရင်းနဲ့တွေ့လဲဒါကိုထုတ်ပြန်တာဖြစ်ပါတယ
်ဆရာနာတင်လိုက်ချင်းကနေစလို့အဖမ်းစီထိန်းသိမ်းခံရပြီးတော့ဥပဒေပုံမှန်မျိုးစုံနဲ့တရားစွဲဆိုခံထားရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ပါဝင်သမ္မတဦးဝင်းမြင့်နဲ့စီဒီအမ်ဝန်ထမ်းတွေအထိန်းသိမ်းခံပြည်သူတွေအားလုံးကိုချွင်းချက်မရှိပြန်လွှတ်ပေးဖို့ကိုလည်း MCA ဖွဲ့တွေဘက်ကတောင်းဆိုတဲ့အကြောင်းပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့အတွေ့အမှုအဖွဲ့ဝင်လည်းဖြစ်တဲ့ဦးခွန်မြင့်ထွန်းကပြောပါတယ
်ဒီအဖြစ်တော့အခုကျွန်တော်တို့ကဖန်စီချင်းတင်းလာတယ်ဒီနိုင်ငံတော်ဥက္ကဋ္ဌပုဂ္ဂိုလ်တော်ဆန်းစုကြည်သမ္မတဦးဝင်းမြင့်နဲ့တကွပါဘူးအဲဖန်စီချင်းတင်းလာနိုင်ငံအကျဉ်းသားတွေချက်ချင်းလွတ်ဖို့လိုတယ်အဲ့ဒီလိုချက်ချင်းလွတ်ခြင်းပါဝင်ကျွန်တော်ဖန်စီချင်းတင်းလာတဲ့စီရီယံဝန်ထမ်းတွေနောက်ပြီးကာလနေကြောင်းလိုင်းကာလတစ်လျှောက်လုံးမှာဖန်စီချင်းတင်းလာတဲ့ကျမ်းမာရေးဝန်ထမ်းတွေပါဝင်ပေါ့လေအားလုံးကျွန်တော်တို့တိုင်းပြည်မှာရှိတဲ့အင်အားစုတွေအကုန်လုံးကိုလွတ်ပေးဖို့လိုတယ်ဒီရင်ကျွန်တော်တို့ဒီနေ့ဖြစ်နေတဲ့စည်ရေးနိုင်ငံရေးအကျက်တဲတွေဆိုတော့ဒါဒီစစ်ကောင်စီအနေနဲ့ကတော့နိုင်ငံရေးပြဿနာတွေကိုနိုင်ငံရေးနည်းလမ်းနဲ့မဖြေရှင်းမဲနဲ့ဒီလိုမျိုးတွေနဲ့အင်အားသုံးဖြေရှင်းခဲ့တယ်အခုထပ်မံပြီးတော့မှဒီလိုကြီးရနေနဲ့ဆက်သွားမယ်ဆိုရင်ကျွန်တော်တိုင်းပြည်အန်တန်ဆွေးနွေးရတဲ့အဖြစ်မျိုးပါ
မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအကျက်တဲတွေကိုဖြေရှင်းနိုင်မှုအာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာအထူးထိပ်သီးအစည်းအဝေးဘုံသဘောတူညီချက်၅ချက်ပါအချက်ထဲကတစ်ခုဖြစ်တဲ့အာဆီယံရဲ့အထူးတန်တမန်အဖြစ်နဲ့ဘရူနိုင်းနိုင်ငံရဲ့ဒုတိယနိုင်ငံသားရေးဝန်ကြီးကိုခန့်အပ်လိုက်တဲ့အပေါ်မှာကြိုဆိုကြောင်းနဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးစိန်ခေါ်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာရဲ့ဂျာဝင်ဆွေးဆက်မှုအပေါ်ကို NCA လက်နက်ကိုင်အဖွဲ့ရဲ့သဘောထားထုတ်ပြန်လိုက်တာပ
ါနိုင်ငံတကာရဲ့ဂျာဝင်ဆွေးဆက်မှုတွေကကျွန်တော်တိုင်းပြည်ရဲ့လက်တွေ့အခြေအနေနဲ့ကိုက်ညီအောင်လိုက်လည်ညီတူဖြစ်အောင်လည်းကျွန်တော်တို့ကြိုးပမ်းဆောင်ရမယ်လို့ကျွန်တော်ပြောရတာရှိပါတယ်။ဒီအာဆီယံအထူးကူစရဲအနေနဲ့ကျွန်တော်တိုင်းပြည်ရဲ့ပြဿနာရဲ့ဟိုဒီလိုဂျာဝန်ဆွေးဆက်ပေးတာကိုကျွန်တော်တို့ကြိုဆိုတယ်။သို့တော်လည်းပဲအာဆီယံကထုတ်ပြန်ခဲ့တဲ့သဘောထား၅ချက်တည်းမှာကျွန်တော်နိုင်ငံရေးအကျဉ်းသားတွေလွတ်ပြေးရေးကိစ္စလိုမျိုးကမပါဝင်ခဲ့ဘူး။အဲ့တော့လက်တွေ့ကြတဲ့နိုင်ငံရေးတွေဖြစ်ဖို့အတွက်လည်းပဲကျွန်တော်တို့ကျောင်းဆောင်ရွက်တော်မယ်မယ်လို့ဒီလိုထုတ်ပြန်ခဲ့တာဖြစ်ပါ
မြန်မာနိုင်ငံမှာလက်တလုံးရင်ဆိုင်နေရတဲ့ COVID-19 ကပ်ရောဂါတတိယလှိုင်းကြကြောပြန်ပြင်းပြင်းထန်ထန်ဖြစ်ပွားနေချိန်မှာနိုင်ငံရဲ့ညှက်ထုတ်မှုတွေမရှိဘဲနဲ့ပြည်သူလူထုရဲ့အကျိုးစီးပွားကိုရှေ့ရှုပြီးကပ်ရောဂါထိန်းချုပ်ကုသကာကွယ်ရေးဆိုင်ရာအထောက်အကူပြုပစ္စည်းတွေနဲ့ကာကွယ်ဆေးတွေတိုင်းသားပြည်သူတွေရဲ့လက်ထက်ကိုအမြန်ဆုံးရောက်နိုင်မှုနေဆက်ဖြတ်ကျော်တည်ဆောင်နိုင်ရေးအပါအဝင်နိုင်ငံတကာရဲ့အကူအညီတွေကိုအမြန်ဆုံးရနိုင်မှုအပြည့်ရဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကနီးလန်းပေါင်းစုံနဲ့ကြိုးပမ်းဆောင်ရွက်သွားမယ်ဆိုတာကိုဒီကနေ့ညာချက်သဘောထားထုတ်ပြန်လိုက်တာဖြစ်ပါတယ်ရှင်
။မဆုမွန်ပြောပြတော့တာပါ။အခုတခါတော့ရခိုင်ပြည်နယ်ဘက်ကစစ်ပေးရှောင်းတွေနဲ့ဆိုင်တဲ့သတင်းတွေပုံကူပြောပြခြင်းပါတယ်။မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ COVID-19 တတိယလိုင်းကြောင့်တည်ဆုံသူတွေတိုးလာနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကစစ်ရှောင်းစခန်းတချို့မှာ COVID ကူးစက်မှုတွေရှိနေတာပါ။လူဦးရေ1000ကျော်လောက်ရှိတဲ့မူသီတောင်မြို့နယ်လမ်းမကြောင်စစ်ရှောင်းစခန်းမှာမွေးကနီးကိုဝန်ဆောင်အမျိုးသမီး2ဦး COVID ကူးစက်ခံထားပါတယ်။ဒါကြောင့်ရခိုင်မြောက်ပိုင်းကစစ်ပေးရှောင်ဒုက္ခသည်စခန်းတွေမှာရှိတဲ့တက်ကြီးရွယ်တွေကိုကိုဗစ်ကာကွယ်ဆေးထိုးပေးနေကြတယ်လို့စစ်ကြောစခန်းတာဝန်ရှိသူတွေကပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုတော့ကိုငိမ့်ချန်းတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်မြောက်ပိုင်းဘူးသီးတောင်မြို့နယ်အတွင်းကလူဦးရေ1000ကျော်လောက်ရှိတဲ့လမ်းမကြောင်းစစ်ပေးရှောင်ဒုက္ခသည်စခန်းမှာဝေးကန်ဒီကိုဝင်ဆောင်အမျိုးသမီးတဦးကိုဗစ် -19 ကူးစက်ခံထားရတာကြောင့်စစ်ရှောင်တွေစိုးရိမ်နေကြတယ်လို့စခန်းတာဝန်ခံဦးကျော်ဝင်းကပြောပါတယ်။ ကျွန်တော်တို့ကေဖီကတော့တယောက်ဝင်တော့ဝါပေတော့မဟုတ်ပါဘူးဒီနေကလာတဲ့သူကဒီဆေးရုံဝင်ဖို့ပေါ်လာတဲ့လူရှိတယ်အင်းတယ်ရှိလာတာပါဟုတ်ကဲ့ပါသူကကိုဝင်ဆောင်အမျိုးသမီးဖြစ်ပါတယ်လို့ကြားခဲ့တယ်မြို့နယ်ပြည်သူဆေးရုံဝင်နေပြီးတော့သူ့ကိုနေပြီးတော့ဆေးရုံမှာပဲထင်ကြပါတယ်မကြီးဘာလို့သူနေခဲ့တဲ့အိမ်တင်းလောက်ကိုပဲကျွန်တော်တို့ဆေးပြန်ဒီရင်လောက်ကိုပဲလောက်တော့ရှာတော့
ဒီကနေ့ပါရင်ဆိုင်နေရတယ်လို့ဦးကျော်ဝင်းကဆက်ပြောပါတယ်။စောင်းဝင်းနေမှာတော့အခုဘယ်လိုဆိုလဲစောင်းဝင်းနေတဲ့နေ့အခါခဲရှိတာပေါ့။ဒါဖြစ်လို့ဆိုတော့ဒီကျွန်တော်တို့ဒုက္ခတွေကအစိုးရကတနေ့90မိုးထားတလုံးညာတလုံးဆိုတော့ကျွန်တော်ဒီ90နှလုံးဆင်လောက်နာပဲနေပြီးတော့စောင်းကအခြားလိုအပ်တဲ့လိမ့်ဖို့ကြောင့်အသုံးဆောင်တွေငွေ
ကျေးအခခဲတွေအများကြီးရှိတာပေါ့ဒါပေမဲ့အခုဒီကိုဗစ်ကာလမှာအပြင်ထောလို့အလိုလိုမရဘူးဆိုရင်စောက်ဝင်းနဲ့ဘိုးလိုကျက်တည်တာပေါ့စစ်ဘေးဒုက္ခတွေအများဆုံးရှိတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကြောက်တော်မြို့နယ်တွင်မှာရှိတဲ့စစ်ဆောင်စခန်းတွေမှာတော့ကိုဗစ်ကူးစက်ခံရမှာကိုစိုးရိမ်လာကြောင့်စခန်းတွင်ကိုဗစ်စီးကန်းတွေကိုတင်းကျပ်ထားတယ်လို့ကြောက်တော်မြို့နယ်စစ်ဘေးဒုက္ခတွေစခ Hare to go, Arima, Ponce, Nehine, who young men came to the line at the Abbey on Tango Mawayam, Hello Bundanus and Roga, Tesha, for a Lucaro, Eddie, Lucaro, the Pala, Bono, Kubi, Mine, and Rukaku Nandara, Eddie, the Navy, who was in the road to Kido, Chito, Bolo Loyamis, or the Noro Tweedom, Tweedom, and Ochovido, Elo Lucaban, Roga, Aymalo, Nayara, and Yomobule, Pulu.
ကိုယ်မြေကြီးခုံးမှာအခုလိုဟော့တိုင်နေရတာဆိုတော့အဲ့ဒီဟာလို့ဆိုရင်တော့ကျွန်တော်တို့ကကျိုးပြီးလောက်ရတာပေါ့အာဌာနဆိုင်ရာနေတော့ဘလို့မှကျွန်တော်တို့အကုန်လုံးမရဘူးတင်းခံရမယ့်သဘောရှိတယ်ဆိုတော့ကျွန်တော်တို့ပဲဒီကစူးစမ်းပြီးတော့ထိန်းတို့တင်းတို့နေရတာပေါ့လေဒါပြင်လက်ရှိတနိုင်ငံလုံးအတိုင်းအတာနဲ့ဌာနဆိုင်ရာဝန်ထမ်းတွေတက်ကြီးရွယ်ဦးတွေကိုထိုးနှံပေးနေတဲ့ကိုဗစ်ကာ
ကျွန်တော်တို့ကလည်းတခုပြောချင်တာအခုဆေးထိုးမဲ့ကိစ္စကိုမိကကိုစိုးမဲ့ကိစ္စလည်းအဲဆေးဆောင်တစ်ခန်းလေတော့မပါဘူးဖြစ်နေတယ်အဲ့ဒီဟာလေးကိုကျူလာဘိုးလို့နေတယ်တနမေဆိုဆေးဆောင်တစ်ခန်းလေမှာအသက်ကြီးတဲ့ဘိုးကြီးဘိုးကြီးကိုပါဖုန်းပေးချင်တယ်အဲ့ဒါလေးတခုပြီးဟောပြင်းကျွန်တော်တို့ဒီဌာနဆိုင်ရာကိုလည်းပြောလို့သူတို့ကလည်းဒီတဲ့အတိုင်းပဲလေအာကျွန်တော်တို့စူးစမ်းကြည့်ပါမယ
ပွေတီရဲ့ပြေဟွာရဲ့အခုလုံးပါတယ်ဆိုကြစကားကလည်းမပါဘူးဖြစ်နေလို့ရခိုင်ပြည်နယ်အတွင်းမှာလက်ရှိအချိန်အထိနေရာမပြောင်းနိုင်သေးတဲ့စစ်ဘေးဒုက္ခတွေတသိန်းကျော်ရှိနေပြီးအဲ့ဒီထဲမှာတကြီးရွယ်ဦးတွေနဲ့ကလေးတငယ်တွေအများဆုံးဖြစ်တယ်လို့စစ်ဆောင်တွေကိုစီးရင်ကောက်ယူနေတဲ့အဖွဲ့တွေရဲ့စီးမှာဖော်ပြထားပါတယ်ကိုဗစ်19မှုတွေရှိနေတဲ့ရခိုင်ပြည်နယ်မှာပြည်နယ်ကောင်စီဘ ော့တပီနယ်လုံး stay at home နေထိုင်ဖို့ပြီးခဲ့တဲ့ဇူလိုင်လ20ရက်နေ့ကဒီလ4ရက်နေ့အထိထုတ်ပြန်ထားပြီးတော့အဲ့ဒီထုတ်ပြန်ချက်ကိုနောက်ထပ်နှစ်ပတ်ထပ်မံတက်တန်းထိုးထားပါတယ်။ရခိုင်လက်နက်ကိုင်အဖွဲ့ AA ရဲ့ထုတ်ပြန်ချက်အတိုင်းမလိုက်နာပဲနှာခေါင်းစည်းမတက်သူတွေကိုအပြစ်ပေးတဲ့အနေနဲ့ထိုင်းထလုတ်ခိုင်းတာတွေဒိုက်ထိုးခိုင်းတာတွေလည်းရှိနေပါတယ်ခင်ဗျာ
။ကိုငင်းညာပြောပြတော့တာပါ။အခုတစ်ခါတော့ KNU ကင်းအမျိုးသားအစည်းအရုံးဘက်ကသတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်။ KNU ဥက္ကဋ္ဌဟောင်ဗိုလ်ချုပ်ကြီးစောဘူမြရဲ့သားဖြစ်သူကင်းငင်းညာရေးကောင်စီ KNU KNLA PC ရဲ့စီအေးချုပ်ဗိုလ်ချုပ်စောနေစိုးမြခေါ်တီလီဟာဩဂတ်လ3ရက်နေ့ကကိုဗစ်ရောဂါနဲ့မဲဆောက်မြို့မှာခွဲလွန်ခဲ့ပြီးတော့မဲဆောက်ကခရီးရန်တင်းတိုင်းတစ်ခုမှာဩဂတ်5ရက်နေ့မှာစာပနာလုပ်ခဲ့ပါတယ်။ဒီသတင်းကိုတော့ VTV သတင်းတောက်မရေးမာကပြောပြပေးမှာဖြစ်ပါတယ်ဗျာ
။စီရင်ငင်းငယ်ရဲ့ကောင်စီ KNU KNLA PC ရဲ့စီအေးချုပ်ဗိုလ်ချုပ်စောနေစိုးမြခေါ်တီလီဟာဩဂတ်လ3ရက်နေ့ကထိုင်းနိုင်ငံမဲဆောက်မြို့ကသူ့ရဲ့နေအိမ်မှာပဲကွယ်လွန်သွားခဲ့ကြအောင်မိသားစုနဲ့၄၀သူတဦးကပြောပြပါတယ်
။သူစက်ကြည့်တာတော့ဟိုဒီကဲမှာစက်ကြည့်ရတယ်။ဒီကဲမှာစက်ကြည့်တာနပါလို့ဈာမဒီဘက်ကိုရောက်တာဟုတ်။သူဒီဘက်ကိုရောက်တော့ဟိုကဟိုအပီဆရာဆေးပေါ့။အဲကိုဗစ်နဲ့ပဲအပီဆရာဆေးရကနေ 那个叫做苏尼玛嘎，第二是那些嘛，乌里拉拉米亚嘞，米亚嘞，那个叫做，那个都要叫那个不是什么嘞，这麻烦必须进了不？
嗯嗯，
那个哎妈别考了，这个不行，我讲我，这些事我那考不了的嘛嘞，
嗯，
过了吧呢？
嗯嗯嗯，
过了开叫了。ကိုယ်ကလည်းသူ့ယောဂအပ္ပဇမ်းလေနည်းနည်းဩဇာကျင်းတဲ့ခါကျတော့အတက်ဥစားတော့ဘယ်လိုပြောမလဲခုလိုမရဘူးပေါ့
ဘူဂျုတ်စောနေစိုးမြတ်ဟာ KNU ရဲ့ထိပ်တန်းခေါင်းဆောင်ကြီးဖြစ်တဲ့ကွယ်လွန်သူဘူဂျုတ်ကြီးစောဝမြတ်ရဲ့အငယ်ဆုံးသားဖြစ်ပြီး KNL ကရင်မျိုးသားလွတ်မြောက်ရေးတပ်မတော်200နှစ်တည်ရင်းမှာတက်ခွဲမှုဖြစ်တာဝန်ယူခဲ့ပါတယ်2009ခုနှစ်မှာတော့သူ့တော်ရဲ့ခင်မွန်ဖြစ်သူဘူဂျုတ်စောထေးမောင်ကရင်းရဲကောင်စီဖြစ် KNU ကခွဲထွက်တည်ထောင်ချိန်မှာသူလည်းလိုက်ပါကူးပြောင်းသွားခဲ့ပြီးအထူးပြုဝါမှဗျူဟာမှုတာဝန်ယူခဲ့ပါတယ်2021ခုနှစ်မှာတော့ရင်းရဲကောင်စီရဲ့စစ်ဘက်ဆိုင်ရာစီကံထိန်းသိမ်းရေးကော်မတီဥက္ကဋ္ဌတာဝန်နဲ့စီရေးချုပ်တာဝန်ကိုထမ်းဆောင်ခဲ့ပါတယ်ကွယ်လွန်ချိန်မှာအသက်46နှစ်ရှိပြီဖြစ်ပါတယ်ကရင်တော်လှန်ရေးကိုနှစ်ပေါင်းများစွာလုပ်ခဲ့တဲ့ KNU ဥက္ကဋ္ဌဟောင်းဘူဂျုတ်ကြီးစောဖို့များနဲ့ကရင်အမျိုးသမီးအစည်းအရုံး KWO ဥက္ကဋ္ဌဟောင်းဖရိုနော်လာဖိုလိုရဲ့သားသမီး9ဦးထဲက6ဦးမြောက်သားဖြစ်ပါတယ်။ကိုဗစ်နဲ့တည်ဆုံးခဲ့တာကြောင့်သူ့ဇာပနာကိုတော့မိသားစုအနည်းချင်းလောက်နဲ့ပဲဩဂုတ်လ5ရက်နေ့မှာကျင်းပခဲ့ပါတယ်ရှင်
။ VOA သတင်းတော်မအေးမှာပြောပြသွားတာပါ။ VOA ကနေ Chatterin ညပိုင်းမြန်မာဘာသာစီစဉ်နေကိုည9နိုင်ကနေ10နိုင်ထိလိုင်းဒိုမီတာ31 32နဲ့52တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်လေးမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပြီးတော့ဥအောင်ခင်ရဲ့မြန်မာရေး30ချက်ကျမကြီးကဏ္ဍနဲ့အတူတိုင်းရင်းသတင်းတော်အစီအစဉ်စတာတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်။ဒီတဲကမှအရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာရေး30ချက်ကိုနားဆင်ရမှာပါ။ရှိလာမှာချင်းပါမယ်ကုလသမဂ္ဂအထွေထွေညီလာခံမှာအဖွဲ့ဝင်နိုင်ငံတွေရဲ့ကိုယ်စားလှယ်စည်းရင်းကိုအတည်ပြုဖို့ရှိပါတယ်။ဒီနေရာမှာအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့စစ်ကောင်စီကတင်သွင်းတဲ့ကိုယ်စားလှယ်ဘသူကိုအတည်ပြုမလဲဆိုတာကိုအဆုံးဖြတ်ပေးရမှာပါ။ဒီအကြောင်းကိုတော့ဦးအောင်ခင်ကကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ခင်ဗျာ။
အနာသိစစ်ကောင်စီရဲ့လုပ်ရက်ကိုကန့်ကွက်ရှုံ့ချသူကုလသမဂ္ဂမြန်မာတာမဥကျော်မိုးထွန်းရဲ့နေရာကိုစစ်ဗိုလ်ဟောင်းဦးအောင်တူရင်းနဲ့အစားထုတ်ဖို့မေလအစောပိုင်းကကြိုးပမ်းတာကိုကုလသမဂ္ဂကလက်မခံပါဘူး။ကိုယ်စားလှယ်တဦးရဲ့ခန့်အပ်လွှာကိုအရင်ပွားလာရင်အဲ့ဒီခန့်အပ်လွှာကိုကုလသမဂ္ဂအထွေထွေညီလာခံကရုပ်သိမ်းကြောင်းမဆုံးဖြတ်မချင်းရင်းကိုယ်စားလှယ်မှာလုပ်ပိုင်ခွင့်ရှိတယ်ဆိုတဲ့ကုလသမဂ္ဂစီမင်းအရာဥကျော်မိုးထွန်းရဲ့နေရာကိုလူစားမထိုးနိုင်တဲ့အခြေအနေဖြစ်သွားပါတယ်။ဇွန်လရောက်တော့အများစုမဲဆန္ဒအရာအထွေထွေညီလာခံကစစ်ကောင်စီကိုဝေဖန်ရှုံ့ချပါတယ်။ဥကျော်မိုးထွန်းရဲ့ကျေးဇူးကြောင့်ကုလသမဂ္ဂမှာအခွင့်အလမ်းပွင့်လာတာကို NUG ခေါ်အမျိုးသားညီညွတ်ရေးအစိုးရကကောင်းကောင်းအသုံးချရဖို့လူတယ်လို့အမေရိကန်အသံမှကယ်ရီကာရီကသုံးသပ်ပါတယ်။အနာသိစစ်ကောင်စီကိုဆန့်ကျင်ပြီးဒီမိုကရေစီလှုပ်ရှားမှုဘက်ကရပ်တည်တဲ့ပထမဆုံးတာမဟာ NUG ကိုနိုင်ငံတကာအတိအမှပြုမှုများပြားလာအောင်ကြိုးပမ်းရမှာအရေးကြီးတဲ့နေရာကပါဝင်ပါတယ်။ကုလသမဂ္ဂကအတိအမှပြုတဲ့အာဏာပိုင်အဖွဲ့ကိုအခြားအစိုးရတွေကလည်းအတိအမှပြုမှာမူအထွေထွေညီလာခံမှာကိုယ်စားလှယ်နေရာရဖို့အလွန်အရေးကြီးပါတယ်။
ဦးကျော်မိုးထွန်းကိုမြန်မာပြည်ရဲ့အမြဲတမ်းကိုယ်စားလှယ်အဖြစ်ကုလသမဂ္ဂမှအတိအမှတ်ပြုထားတာဟာနယူးယောက်တခုတည်းတင်မကဘဲဂျနီဗာ၊ဗီယက်နာ၊ရောမ၊ဘန်ကောက်၊နိုင်ရိုဘီစတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေမှာလည်းပါဝင်ဆွေးနွေးနိုင်ပါတယ်။ကိုဗစ်အန္တရာယ်ကြောင့်လူကိုယ်တိုင်သွားစရာမလိုတော့ဘဲဗီဒီယိုကနေတဆင့်ဆွေးနွေးနိုင်တာဟာ NUG အစိုးရအတွက်အခွင့်အရေးဖြစ်ပါတယ်။လူသားချင်းစာနာရေးရန်ပုံငွေတွေအနာသိစစ်ကောင်စီကိုမရောက်အောင်စီမံခန့်ခွဲနိုင်ဖို့အတွက်ကုလသမဂ္ဂအေဂျင်စီတွေနဲ့လက်တွဲလှုပ်ကင်နိုင်ဖို့ကိစ္စဟာ NUG အတွက်အလွန်အရေးကြီးပါတယ်ကုလသမဂ္ဂကွန်ရက်အတွင်းမှာနည်းနည်းနဲ့ကြဲကြဲဝံပြီးထိတိရောက်လုံနိုင်ဖို့လည်းလိုပါတယ်ဥပမာမေလ26ရက်နေ့ကကျင်းပတဲ့ကမ္ဘာ့ကျန်းမာရေးညီလာခံကိုတက်ရောက်ခွင့် NUG ကတောင်းဆိုလာတာကြောင့်စစ်ကောင်စီကိုယ်စားလှယ်ကိုပါတက်ရောက်ခွင့်ပိတ်ပင်ထားတာဟာ
အောင်ဝဲလေးတစ်ခုဖြစ်လာပါတယ်။ဦးကျော်မိုးထွန်းခေါင်းဆောင်ရဲ့အန်ယူဂျီကိုယ်စားလှယ်အဖွဲ့ဟာရှိတဲ့အင်အားအနည်းငယ်နဲ့လုပ်ငန်းဖြစ်မြောက်အောင်ဆောင်ရွက်ရမှာဖြစ်တဲ့အတွက်လူခွင့်ရင်းနဲ့လူသားချင်းစာနာရေးဘက်မှအဓိကထားဆောင်ရွက်တဲ့ယက်သားအတင်းဖွဲ့တွေရဲ့အကူအညီကိုရယူတဲ့နယ်လို့ကယ်လီကာရီကအကြံပြုထားပါတယ်။ရှေ့လာစက်တင်ဘာမှာကျင်းပမယ် ကလတ်သမဂအထွေထွေညီလာခံမှာမြန်မာကိုယ်စားလှယ်နေရာကိုဦးကျော်မိုးထွန်းတို့အဖွဲ့ဆက်လက်ရရှိဖို့အတွက်စီမံချက်ချဖို့တိုက်တွန်းထားပါတယ်။အန်ယူဂျီနဲ့ဆက်ကောင်စီဟာကိုယ်စားလှယ်ခန့်အလွာကိုပြန်ဆိုင်တင်သွင်းလိုက်မယ်လို့မျှော်လင့်ရပါတယ်။ဒီကိစ္စဟာဒီမိုကရေစီလှုပ်ရှားမှုအတွက်အလွန်အရေးကြီးပါတယ်။ပုံမှန်အထွေထွေညီလာခံမကျင်းပမီအနည်းဆုံးတစ်ပတ်ကြိုတင်ပြီးအဖွဲ့ဝင်နိုင်ငံတွ
ို့ရပါတယ်အဲ့ဒီတဲက၉ဦးကိုရွေးချယ်ပြီးခန့်အပ်လွှာကော်မတီကိုဖွဲ့စည်းပါတယ်ခန့်အပ်လွှာကော်မတီတင်ပြတဲ့ကိုယ်စားလှယ်အစည်းအဝေးကိုအထွေထွေညီလာခံကအတည်ပြုတာဟာလုံရိုးလုံဆင်ဖြစ်ပါတယ်ဒါပေမဲ့ကိုယ်စားလှယ်ခန့်အပ်လွှာကိုဂျိုင်းတူတင်သွင်းတဲ့အခါမှာခန့်အပ်လွှာကော်မတီကဆုံးဖြတ်ရပါတယ်ဒီဆုံးဖြတ်ချက်ကိုအထွေထွေညီလာခံမှာအများစုမဲနဲ့အတည်ပြုပါတယ်ခန့်အပ်လွှာကော်မတီမဲဆန္ဒကောက်ယူပွဲမှာရောအထွေထွေညီလာခံကမဲပေးရမှာရောဗီဒိုအာနာသုံးွင့်မရှိပါဘူးလုံခြုံရေးကောင်စီဝင်ဗီဒိုအာနာပိုင်ရှင်တွေဟာခန့်အပ်လွှာလက်ခံတဲ့ကိစ္စမှာမစွမ်းဆောင်နိုင်တာထင်ရှားပါတယ
်ဒါကြောင့်မို့ခန့်အပ်လွှာကော်မတီမှာအများစုမဲနဲ့ချမှတ်ထားတဲ့ဆုံးဖြတ်ချက်ကိုအထွေထွေညီလာခံကလည်းအများစုမဲနဲ့ပဲဆုံးဖြတ်ပါတယ်အထွေထွေညီလာခံရဲ့အဆုံးအဖြတ်ဟာနောက်ဆုံးအတည်ပြုမှုဖြစ်ပါတယ်မြေမြေချုပ်ကင်နိုင်မှုကိုကြည့်ပြီးခန့်အပ်လွှာကော်မတီကစဉ်းစားတဲ့ထုံးစံရှိပေမဲ့အင်အားသုံးတဲ့အစိုးရရဲ့ကိုယ်စားလှယ်ကိုအတိအမှတ်မပြုတဲ့အစဉ်အလာလည်းရှိပါတယ်လူပြူလူမဲခွဲခြားဆက်ဆံတာဟာပြည်တွင်းရေးတာဖြစ်တယ်လို့ဆင်ခြင်ပေးတဲ့တောင်အာဖရိကအစိုးရကိုယ်စားလှယ်ကိုအနည်း20ကျော်ဝိုင်းပယ်ခဲ့တာတွေ့ရပါတယ်ဟေတီနိုင်ငံမှာ1997ကစစ်အာဏာသိမ်းပြီးရွေးကောက်တင်မြှောက်ထားတဲ့အရတားအစိုးရကိုဖြုတ်ချလိုက်ပါတယ်။တပြည်လုံးကိုစစ်တပ်ကချုပ်ကင်ထားပေမဲ့စစ်အစိုးရကိုယ်စားလှယ်ကိုခန့်အပ်လွှာကော်မတီကလက်မခံပါဘူး။နယ်မြေချုပ်ကင်မှုမှာအားနည်းပေမဲ့ရွေးကောက်တင်မြှောက်ခံရမှုတရားဝင်မှုလူ့ကွင်ရေးလေးစားမှုစတာတွေကိုကြည့်ပြီးကိုယ်စားလှယ်လက်ခံတာကိုခန့်အပ်လွှာကော်မတီကအဓိကထားကြောင်းအပြည့်ပြည့်ဆိုင်ရာဥပဒေပညာရှင်ရက်ရက်ဂင်စာကသုံးသပ်ထားရမှုစစ်ကောင်စီကိုယ်စားလှယ်မျှော်လင့်ချက်မရှိကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
။ဝေါခင်အပတ်စဉ်တင်ဆက်တဲ့မြမကြီးသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့ဂျမကြီးကဏ္ဍကိုတင်ဆက်ပြီးမှာဖြစ်ပါတယ်။ဒီတစ်ပတ်ဂျမကြီးကဏ္ဍမှာတော့ကိုဗစ်ဆက်ကာကွယ်ရေးအရေးကြီးအစဉ်အကြောင်းကိုပြောပြထားပါတယ်။မြန်မာနိုင်ငံမှာကိုဗစ် -19 တတိယလှိုင်းပြင်းထန်လာပြီးတော့တည်ရရှင်ရုံးကန်လာတဲ့အချိန်မှာပိုးကူးဆက်မှုဆက်မတက်ရအောင်ကာကွယ်ရေးအလေးနဲ့ဆက်လုပ်ဖို့ကိုတရားမကြီးတာဝန်ရှိသူတွေကတိုက်တွန်းနေပါတယ်။ပိုးကူးဆက်မှုဖြစ်စဉ်ကဘလို့အရေးကြီးတဲ့အစ်စ်မှာရောက်နေပါလဲ။ကူးဆက်မှုဂရမ်မြင့်ဆက်ထောင်မတက်ပဲရေပြင်ကြီးတန်းလာနိုင်ဖို့ဘလို့အဓိကကာကွယ်မှုတွေလိုနေပါလဲ။ဒီကြောင့်ကိုတော့ဂျမကြီးနဲ့အောက်စားဝန်ကြီးဌာနပြောခွင့်ရတဲ့ကူးဆက်ရောဂါပြီးတာကြောင့်ကျဉ်သူဒေါက်တာတန်းနိုင်စိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒေါက်တာတန်းနိုင်စိုးခင်ဗျာကျွန်တော်တို့ဒီကိုဗစ်တတိယလှိုင်းကမြန်မာနိုင်ငံမှာထန်လာတဲ့သဘောရှိတာပေါ့နော်ဒီလိုတွေကတကယ်ကိုပဲသဲတန်းသေးရှင်လုံမနေရတဲ့နေရာရှိပါတယ်အဲ့တော့အဲ့လိုနေရာမှာအခုနောက်ဆုံးအခြေအနေကိုဘယ်လိုမျိုးသုံးသပ်မိလဲ
ဒီတတိယလှိုင်းတတင်ဝင်ရောက်တဲ့ချင်းပြည်နယ်သုံးဆံမြို့နယ်ကြီးခါမြို့နယ်တမူးရဲ့တစ်သက်နိုင်ငံနဲ့ဆက်ဆက်တဲ့29ရက်5လ2021ပေါ့အဲ့နောက်ပိုင်း6တရက်နှုန်းနေတစ်ဖြည်းဖြည်းနဲ့ညလာခဲ့တဲ့ဟာနောက်ဆုံး9000ကျော်ဖြစ်သွားတဲ့နေ့ကတော့4ရက်9လ2021မှာလို့6တရက်တိုင်းတော့30ကျော်ပေါ့နောက်ပိုင်းမှာတော့ဟိုလူကြီးတော့မတွေ့တော့ဘူးဒါပေမဲ့6တရက်ရတိုင်းတော့အားများတယ်ပေါ့ဒီပြီးခဲ့တဲ့ဒီ25ရက်ပတ်ချာလေးတော့မှာဆို40ရက်တိုင်းတော့အထီးတွေ့ခဲ့တယ်ပေါ့အဲ့ အဲ့ဒါတဖြည်းဖြည်းနဲ့ပေါ့နော်ဒီနောက်ပိုင်းမှာလည်းဒီနိုင်ငံတော်ကလည်း stay at home ကြီးညာရေးပါတာပေါ့နော်နောက်ရုံးပိတ်ရက်တွေပေါ့နော်တော်တော်ကြီးကိုရှည်ရှည်ပိတ်ပြီးတဲ့သဘောရှိရအခုလည်းကျွန်တော်နောက်ထပ်တစ်ပတ်ပိတ်တယ်ဒီဘက်ကတည်သူတွေအနေနဲ့လည်းအိမ်မနေသေးတာပေါ့နော်ဒီကတော့တော်တော်ကြီးကိုဒီယောဂထင်းချိုရေးတော့ကောင်းတဲ့အချက်ပေါ့အဲ့ခါကျတော့ထူးခြားမှုကပေါ့နော်ပိုးတွေ့ရခိုင်တော့တွေကတဖြည်းဖြည်းနဲ့အခုဆို29 30 31ပတ်ချာလဲပါလို့ကျွန်တော်ကဒီ33 34ပတ်ဝန်းကျင်မှာပဲပိုးတွေ့နှုံတွေဖြစ်လာတဲ့အခါကျတော့တွေ့တဲ့လူနာအနေထားရောကိုတွေ့နှုံနေထားတော့နည်းနည်းတန်းလာတဲ့ပုံပေါ့နော်
ဟုတ်ကဲ့အဲ့တော့လက်ရှိမှာဆရာအစိုးရဆုံးက
ကျွန်တော်ဒီ epidemic cap မှာထောင်နေတဲ့အပိုင်းရှိတယ်နောက်ပြီးနည်းနည်းတန်းလာတဲ့အပိုင်းပြီးရင်တော့ပြန်ကြရပေါ့နော်အဲ့ဒီအပိုင်းလေးမှာကျွန်တော်စပြီးတော့နည်းနည်းတန်းလာတဲ့အခြေအနေတွေကိုကျွန်တော်တွေ့လာပြီဒါပေမဲ့ဒါကတော့ပေါ့လို့တော့မရဘူးပေါ့နော်အဲ့ဒီဟာကိုတော့ကျွန်တော်စိုးရိမ်ပါတယ်ဒါကြောင့်လည်းဆိုဒီတစ်ခေါက်ဝင်နေ Delta virus ကဒီ basic reproductive ညာတော့ခေါ်တာပေါ့ R not ပေါ့နော် R0 ကိုလည်းခေါ်တယ်သူကတော့ကာကွယ်ရေးနည်းလမ်းတွေဘာမှမတုံ့ထားတဲ့လူအုပ်စုအတွင်းပေါ့နော်ဒီ data တစ်ခုအတွင်းမှာပြန့်ပွားနိုင်တဲ့နှုန်းပေါ့အဲ့ဒါဒီအစာပိုင်းကိုရိုနာဗိုင်းရပ်စ်မျိုးတွေက R not က 1.5 to 2 အလုံးစုံ2နဲ့2ကြာဒီလောက်ပဲရှိတယ်အခုဒီ Delta ကြတော့ R not က 5 to 8 ဆိုတော့3 4ရက်အတွင်းမှာ9ယောက်လောက်ကူတယ်အဲ့ဘာ25ရင်95နဲ့ထပ်ပြောင်းအဲ့လိုပုံစံမျိုးသွားတဲ့ခါကျတော့ပူးစက်မုံတို့အရမ်းမြင်တယ်အဲ့ဒီခါကျတော့ဒီမှာဒူးကြီးထူထပ်တဲ့နေရာတွေမှာအတက်လာတဲ့အခါကျတော့ဒီဘက်ကလည်း health system ပါလေအကြောင်းမျိုးမျိုးနဲ့ဝန်ထမ်းတွေလုပ်ငန်းကင်းခွာနေတာဖေးုံနေဆိုတချို့ကလူဝင်အား 50% လောက်နဲ့လဲပတ်နေရတဲ့အခါကျတော့ဒီဘက်က system ကလည်းဒီဝင်လာတဲ့လူကြီးကိုဆွဲပြီးထိန်းနိုင်ကိုခက်တာပေါ့နော်အဲ့ဒီခါကျတော့ဖေးုံတွေမှာကြင်မြင်ရတာတို့နေရာဆောင်ရတာတို့တချို့ကအိမ်မနေရင်းနဲ့ပြင်ဆောင်နေနေဆုံးတာမျိုးပေါ့ဖေးမကောင်းတွေကဖြစ်ရတယ်အများကြီးပေါ့နော်နောက်ပြီးတော့ဒီ delta ရဲ့တဘောကပြင်းထန်မှုတွေများတဲ့ခါကျတော့အဆီဂျင်လိုအပ်ချက်တွေလည်းဒါများတော့ပေါ့နော်
ဟုတ်ကဲ့ဆရာဒီနေရာမှာအများစုဖြစ်နေတဲ့ဒီတန်းမဲ့အနေထားကနောက်ထပ်ဘယ်နည်းလောက်မှန်းလဲ
ခုနောက်ပိုင်းတော့ဈေးပြုတ်ရမယ်အနေထားပေါ့နော်ဘာကြောင့်လဲဆိုတော့ဒီဟာကိုလိုက်နာမှုတွေအားနည်းလို့ခုနရှေ့ရဲ့ဟုံနေတာတွေလဲသွားလို့ပေါ့နော်ပြန်ပြီးတော့လူတွေထိတွေ့မှုတွေပြန်များလာရင်ပြန်ထောင်တက်နိုင်ရဲ့အဲ့တော့ဒီဟာပြန်ပြီးကျသွားပြီးဝစ်သွားပြီးနောက်ဆုံးဒီ new case တွေကျသွားပြီးတော့မှအဆီဂျင်ရမယ်အနေထားပေါ့အဲ့တော့သူကဘယ်လောက်ထိရှေ့ရဲ့ဟုံနေနိုင်လဲဘလောက်ကာကွယ်နည်းနဲ့ဘလောက်လိုက်နိုင်ပုံမူတည်ပြီးဗိုင်းရပ်စ်ကဝင်တော့တော့ခက်ခဲသွားတော့ကာကွယ်ဆေးထိုးတဲ့ဟာလေပထမထိုးရတဲ့လူတွေဆိုတာအာနိသင်တော်ရှိနေပြီအခုဗီရိယအတုပ်ထိုးနေတဲ့လူတွေဆိုနောက်ထပ်တစ်လအကြာမှာ second dose ပေးပြီးနှစ်ပတ်ကြာလို့ဒါသူတို့လည်း immunity တက်လာမယ်လို့ပဲရှိတယ်အဲတော့ရောဂါပြင်းထန်ဖြစ်ပွားမှုနဲ့ဆေးရုံတည်ရောက်မှုတို့သိတာကြရတဲ့က health system ပေါ်မှာအာရန်ပြတာတက်တာပေါ့နော်ခုနလိုလူနာရေးဆေးရုံရောက်လာတဲ့အခါဒုနာရီအများကြီးမရှိတဲ့အခါကျောင်းဆရာမတက်ခွဲသစ်သေးမှုတွေလည်းအများကြီးပိုလို့ပေးနိုင်တယ်အောက်ဆီဂျင်ဆိုတဲ့ညံ့ညံ့ရမယ်ဒေတာလည်းကြီးထူနိုင်တယ်ပေါ့နော်အဲတော့ပါကွယ်ဖို့နဲ့ဥသက်မခံအောင်နေဆိုင်မှုကတော့နံပါတ်1အရေးကြီးဆုံးပေါ့နော်နံပါတ်2ကပါကွယ်ဈေးထိုးဖို့နောက်နံပါတ်3ကအခုလိုရောဂါတက်တဲ့အချိန်မှာပြည့်ဖို့နေပေးဖို့ဒါတွေကိုမူတည်ပြီးတဲ့အခါကျတော့ခုနပြောတဲ့နှိုင်းရဆက်ပြီးရှည်သွားမလားတန်ထောင်တက်နိုင်နေလားအောက်ကိုဆင်းသွားမလားဆိုတဲ့ဟာဒီပေါ်မှာမူတည်ပါရစေ
ဟုတ်ကဲ့ဆရာဒီအခုသိမ့်မများသေးတဲ့ဒေတာတွေကိုဆရာ
နေရာဒေတာလိုက်ပြန်ကြည့်ရင်တော့ခုနကဝင်လာတဲ့ဒီလမ်းကြောင်းမှာမကြသေးဘူးပေါ့နော်ဥပမာဆိုကျွန်တော်ကြည့်လက်ဒေတာတွေရှိတယ်နောက်ပြီးတော့ချုပ်ပြည်နယ်တိုင်းတွေနည်းနည်းနည်းနည်းပဲဖြစ်တာလေးရှိတယ်အဲ့တော့အဲ့ဒီနေရာကနေပြီးတော့ပြန်ပြီးတော့အဲ spread ချက်မှာကျွန်တော်ကြောက်ရအောင်ပေါ့နော်ညောင်တို့ဒီ stay at home ဆိုပြီးမြို့နယ်တွေချိန်ညာထားတယ်မြို့နယ်ပေါင်း100ကျော်ပြီအဲ့တော့အဲ့ဒီ stay at home ချိန်ညာတဲ့မြို့နယ်ရာနေပြီးတော့ခုနဒီကြည့်လက်ဒေတာရွာတွေပြန်မဲ့လူတွေကိုအဖြစ်တည်းရဲ့နေရာကိုသွားမဲ့လူတွေအထူးသတိထားပြီးတော့ဗောနော်ဒီ data alike ပေါ့ဆောင်ရွက်တဲ့ဒီ quarantine sequence နေပူးရှိမရှိစစ်ဆေးတာတွေဝင်တဲ့ခွေချင်းအဲဒါတွေကိုသတိကြထေချာလောက်ဆောင်ဖို့လိုတယ်ဗောနော်ဒါဆိုရင်ကျန်တဲ့နေရာတွေကိုလည်းမရောက်ခဲနဲ့ဒီနေထားတိုင်းပဲအပြည့်ပြည့်နဲ့ကောင်းတဲ့ဘက်ကိုရောက်လာမှာနောက်ထပ်ဥဒ္ဒရေးပိုင်းဗောနော်အလမ်းလုံနေတာဗောနော်ဒါဒီဘက်တွေတော့ဖြစ်လာပြီဖြီးပြီးတော့တန်းလာပြီဒါပေမဲ့ဒီဘက်တွေဝင်လာရင်မလွယ်ဘူးအဲ့တော့ဒီဘက်မှာဖြစ်တော့ရခဲ့တဲ့ lesson တွေဗောနော်နာကလေးမလောက်ခဲ့တဲ့ဟာတွေအောက်ဆီဂျင်မရခဲ့တဲ့ဟာတွေဒါတွေကျွန်တော်တို့ဟိုဘက်မှာဒီလိုမျိုးဆက်ပြီးမဖြစ်အောင်ပေါ့နော်ဘာလို့လဲဆိုတော့လူတူတူယောက်ပိုးပါပြီးဝင်သွားရင်တော့မှအဲ့ဒီ data ကနေကာကွယ်ရေးတဲ့အားနည်းနေတဲ့အချိန်ဆိုရင်ခုလက်ရှိပိုးရဲ့ပြန်လုံကထိန်းထုတ်လို့ခက်ခဲနေတယ်ဆိုပုံစံမျိုးပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ခုကတော့လက်ရှိမှာဒီဖြစ်နှုံးပေါ့နော်ဒီစုံတရားတန်းလာနိုင်တဲ့အနေအထားကိုတွေ့ရတော့လည်းပဲဒီဖြေဆုံးမှုနှုံးကတော့ဆက်ပြီးတော့တက်နေတယ်လို့ပဲကျွန်တော်ဆိုရင်တော့เนาะကျွန်တော်ရဲ့မိတ်ဆွေတွေပေါ့နှိစက်သူတွေတော်တော်ဆုံးကုန်တာကိုဒီအပိုင်းထဲမှာကျွန်တော်ကြုံရပါတယ
်ဒီတည်ဆုံးမှုတော့လည်းသူ့ရဲ့တဘာဝကလည်း infection ကတွေ့တဲ့နှုန်းကျတယ်ဆိုရင်လည်းဒီ pre infected ပေါ်တာပေါ့ဒီမတိုင်ခင်ကနေဟိုရက်ဒီသူ့သူတစ်ပတ်နှစ်ပတ်လောက်တောင့်ခံလာပြီးတော့ဒီဘေးရောက်မှသုံးနိုင်လည်းရှိရောအဲ့တော့အဓိကတော့တည်ဆုံးမှုနှုန်းကျဖို့ကတော့ဒီအိမ်မှာတိတ်မကုနေခြင်းလို့ဆိုရတယ်ပါလေဒီဒီဒီဒေတာတော့အကြောင်းကြားအခုဆိုစင်တာတွေလည်းတိုးချဲ့တာတွေလည်းအများကြီးဖြစ်လာပြီဆရာ
ပတ်စင်ချမိုင်ကနာကိုကိုမင်းတင်ဆက်ပေးကြတာဖြစ်ပါတယ်အခုတခါတော့တိုင်းသတင်းတော်အစီအစဉ်ကိုတင်ဆက်ပေးမှာပါဒီအစီအစဉ်ကိုတော့ FBB
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြိုဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုချိန်ဟပ်တင်ဆက်ထားတာဖြစ်ပါတယ်မင်္ဂလာပါရှင်ကျွန်မကအမီပါနယ်ဆက်ဒေသတိုင်းနာသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ KNU တပ်မဟာ၅ဖုန်ခံပတ်မှာစစ်ကောင်စီတပ်နဲ့မြေမြေကန် KNLA တပ်တို့ကြားမှာတိုက်ပွဲပေါင်း130ကျင်းဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီဘက်ကကြာဆုံးမှုများနေကြောင်းKNU ဘက်ကထုတ်ပြန်ပါတယ်ချင်းပြည်နယ်စုခွာမျိုးကအာဏာသိမ်းစစ်ကောင်စီနဲ့ဆက်နွယ်မှုရှိတယ်ဆိုပြီးဘာသာရေးခေါင်းဆောင်နှစ်ဦးကိုချင်းကာကွယ်ရေးဖွဲ့ဟာခါကဖမ်းဆီးထားတယ်ဆိုတာနဲ့ရှမ်းပြည်နယ်ဘက်မှာ COVID-19 ကူးစက်မှုနဲ့သေဆုံးမှုနှုန်းများလာနေတဲ့အကြောင်းတွေကိုကြားကြရမှာပါရှင်
ကျမကနန်းဟောင်းပါရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ KNU ကရင်မြို့သားစည်းရုံးထိန်းချုပ်နယ်မြေတပ်မဟာ၅ဖာပုန်ခရိုင်ဘက်မှာဇူလိုင်လ၁ရက်နေ့ကစပြီးလကုန်အထိစစ်ကောင်စီတပ်နဲ့နယ်မြေခံ KNLA တပ်တို့အကြားတိုက်ပွဲပေါင်း133ကျင်းဖြစ်ပွားပြီးစစ်ကောင်စီဘက်က 65ဦးထပ်မံကြဆုံးတယ်လို့ KNU တပ်မဟာကဩဂတ်လ၂ရက်နေ့မှာထုတ်ပြန်လိုက်ပါတယ်ပြစ်ခတ်မှုကြောင့် KNLA ဘက်က 3ဦးသာဒဏ်ရာရရှိပြီးဒေသခံဘက်က 2ဦးသေဆုံးထိခိုက်ဒဏ်ရာရရှိသူတွေလည်းရှိနေတယ်လို့ဒေသခံနေအိမ်၅လုံးစစ်ကောင်စီတပ်ကမိရှို့ဖျက်ဆီးသွားတယ်လို့ထုတ်ပြန်ပါတယ် KNU ရဲ့ထုတ်ပြန်ထားတဲ့တိုက်ပွဲဖြစ်ပွားမှုစာရင်းအရမေလကနေစတင်ပြီးဇူလိုင်လကုန်အထိ KNU တပ်မဟာ၅နယ်မြေမှာ 3လအတွင်းစစ်ကောင်စီတပ်ဘက်ကအယောက်340ကျော်ကြာဆုံးကြောင်းထုတ်ပြန်ထားပေမဲ့စစ်ကောင်စီဘက်ကတော့အသေးစိတ်ထုတ်ပြန်ထားတာမတွေ့ရပါဘူး
ချင်းပြည်နယ်ဟာကားမြို့နယ်စုခွားမြို့ကစစ်ကောင်စီအဖွဲ့နဲ့ဆက်နွယ်မှုရှိတယ်ဆိုပြီးဖမ်းဆီးခံရတဲ့ကက်သလစ်ဘုန်းတော်ကြီးတစ်ပါးနဲ့ခရစ်ယာန်တင်အုပ်ဆရာသူကိုဂရိခံဝင်ချက်လက်မှတ်ရေးဆိုးပြီးမှသာပြန်လွတ်ပေးမယ်လို့ချင်းကာကွယ်ရေးဖွဲ့ဟာကားကနေဩဂုတ်လ၁ရက်နေ့မှာထုတ်ပြန်ထားပါတယ် စုခွားမြို့မှာတာဝန်ဆန်းဆောင်နေတဲ့ကက်သလစ်ဘုန်းတော်ကြီးနိုအာဟရန်တင်းထန်းနဲ့တင်းအုပ်ဆရာတော်ပူကျုံနင်းတို့နှုတ်ကိုစစ်ကောင်စီနဲ့ပတ်သက်ဆက်နွယ်မှုပူးပေါင်းဆောင်ရွက်မှုကြောင့် CDF ဟာကာတပ်ဖွဲ့ကဇူလိုင်26ရက်နေ့ကဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်ပါတယ်။ပါရာရေးကောင်းဆောင်နှုတ်ကိုစစ်ကောင်စီနဲ့ပူးပေါင်းလှုပ်ဆောင်တာမဟုတ်ဘဲ CDF ဟာကာအနေနဲ့အကြိမ်ကြိမ်သတိပေးခဲ့ပေမဲ့ခရုမစိုက်တာကြောင့်ဖမ်းဆီးရတာဖြစ်ပြီးပါရာရေးကိုင်းကနာကြောင့်ဖမ်းဆီးတာမဟုတ်ဘဲ
ပါရာရေးမှိုင်းတိုက်တာတဖက်တပ်မဟုတ်မှန်သတင်းဖျောက်ဝေတာကိုမလွတ်ကြဘို့စီဒီအက်ထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်ရခိုင်ပြည်နယ်မှာနေရပ်မပြန်နိုင်သေးတဲ့စစ်ဘေးဒုက္ခသည်အများစုမှာစားတောက်ရေးအတွက်အခက်အခဲကြုံတွေ့နေရပြီးတပတ်အတွင်းအကူအညီမရရင်အငတ်ဘေးနဲ့ရင်ဆိုင်ရနိုင်တယ်လို့ဒုက္ခသည်တွေကပြောပါတယ်လူဦးရေ၃000ကျော်ရှိတဲ့ကြောက်တော်မြို့နယ်ညောင်ချောင်းဒုက္ခသည်စခန တဲ့အလားတူကန်ဆောက်တောင်မင်းကလာစတဲ့ဒုက္ခသည်စခန်းတွေမှာလည်း WFP ကထောက်ပံ့မှုမပေးတာနှစ်လရှိနေပြီဖြစ်တဲ့အပြင်အနီးအနားကကျေးရွာတွေမှာလည်းလော့ဒ်ဒေါင်းချထားတဲ့အတွက်ဒုက္ခသည်တွေစားဝတ်နေရေးအတွက်အခက်အခဲကြုံတွေ့နေရပါတယ်။မောင်တောနဲ့ဘူးဒီတောင်မြို့နယ်ကကျေးရွာတချို့ပါဝင်ဒုက္ခသည်စခန်းတွေမှာလည်းမကြသေးမီကရေနစ်မြုပ်မှုဖြစ်ပွားခဲ့တဲ့အတွက်စားတောက်ရေးအတွက်အရေးတကြီးအကူအညီလိုအပ်နေတယ်လို့ကျန်းမာရေးအတွက်ပါစိုးရိမ်နေရတယ်လို့မောင်တောမြို့ခံတွေကပြောပါတယ်။
နာဆာကစစ်ကောင်စီကနေရွေးချယ်ခံထားတဲ့မွန်ပြည်နယ်မုတုမြို့နယ်နှီးပရောကြီးရွာအုတ်ချုံရည်မှုလောက်ကြံပြတ်တက်ခံရမှုအပေါ်တန်တရားရှိသူခွန်ဦးကအာဏာပိုင်တွေကသင်သိမ်းလာပြီးရွာသားတို့ထွက်ပြေးသိမ်းရှောင်နေရတယ်လို့နှိစက်သူတွေကဆိုပါတယ်။ပြီးခဲ့တဲ့ဇူလိုင်30ရက်ညနေပိုင်းမှာဆိုင်ကယ်နဲ့အမည်မသိသရသမားနှစ်ဦးအိမ်ကိုရောက်လာပြီးပြတ်တက်တဲ့အတွက်အုတ်ချုံရည်မှုနိုင်မှန်းသိဆုံးခဲ့ပြီးနောက်တစ်နေ့မှရခင်ရန်ညိုးရှိခဲ့တဲ့ဆိုတဲ့ကြီးရွာမီလီယေကော်မတီဝင်နှစ်ဦးနဲ့ကြည်ဝပရာဟိတလုပ်ငန်းလုပ်ဆောင်သူလူငယ်၅ဦးကိုလည်းအာဏာပိုင်တွေဖမ်းဆီးခေါ်ဆောင်သွားတယ်လို့နေဆက်သူရွာသားတို့ကပြောပါတယ်။ဒါပြင်ရခိုင် NLD ဆိုရလက်ထက်ကကြည်ဝအုပ်ချုပ်ရေးမှူးဟောင်းသူကလည်းရွာကနေတင်ဆောင်နေရပါတယ်။ဆက်အနာသိမိနောက်ပိုင်းမုံပြင်းနယ်မှာရက်ကြီးအုပ်ချုပ်ရေးမှူး၅ဦးထက်မနည်းလောက်ကျန်တက်ပြတ်ခံရပြီးတည်ဆုံးခဲ့ကြောင်းသတင်းမှတ်တမ်းရသိရပါတယ်။
ရှမ်းပြည်မြောက်ပိုင်းအတွင်းဖြစ်ပွားနေတဲ့လက်နက်ကင်ပဋိပက္ခအကြာကြောက်မဲမြို့နယ်မင်းငော့မြို့နယ်ခွဲအတွင်းမှာကျေးလက်လူနေအိမ်နှလုံးမိရှုဖျက်ဆီးခံရပြီးရွာသားတွေလည်းဖမ်းဆီးရိုက်နှက်ခံနေရပါတယ်။ရှမ်းပြည်မြောက်ပိုင်းအတွင်းဖြစ်ပွားနေတဲ့လက်နက်ကင်ပဋိပက္ခတွေအကြာကြောက်မဲမြို့နယ်မင်းငော့မြို့နယ်ခွဲအတွင်းမှာကျေးလက်လူနေအိမ်နှလုံးမိရှုဖျက်ဆီးခံရပြီးရွာသားတွေလည်းဖမ်းဆီးရိုက်နှက်ခံနေရပါတယ်။ခွမ်ကျေးရွာအုပ်စုခွမ်မိုင်ရွာခေါ်ချုံတိတ်ကျေးရွာမှာဇူလိုင်လ29ရက်နဲ့28ရက်နေ့တုန်းကဖြစ်ပွားခဲ့တာပါရွာသားတွေပြောပြချက်အရ RCSS SSA ရဲ့အဆက်လွတ်ဆွဆွဲခံရတဲ့ရွာသားတွေရဲ့နေအိမ်ကို TNLA ကမိရှုဖျက်ဆီးလိုက်တာဖြစ်ပြီးပတ်သက်ဆက်နွယ်တဲ့ရွာသားလုံဆောင်ဆွေနဲ့တခြားရွာသားတဦးကိုလည်း၄ရက်အကြာဖမ်းဆီးချုပ်နှောင်ပြီးရိုက်နှက်စစ်ဆေးခဲ့တယ်လို့ဆိုပါတယ်အဲ့ဒီဒေတာမှာစစ်ကောင်စီကတစ်ဖက် SSPP SSA နဲ့ TNLA ကတစ်ဖက် RCSS ကတစ်ဖက်နေမြေစိုးမိုးရေးအတွက်ပြန်ဆိုင်ရာကနေဖြစ်ပွားလာတဲ့စီရေပฏิပက္ခကြောင့်ကြောက်မဲခရိုင်အတွင်ကျေးလက်ရွာသူရွာသားထောင်ကနန်းစစ်ပေးစစ်တမ်းတည်နေပါတယ
်ခုသတင်းလော်ရီကိုဆက်လက်တင်ဆက်ပြီးသွားမှာပါရှမ်းပြည်နယ်ဘက်မှာ COVID-19 ကူးစက်မှုနှုန်းများလာနေသလိုသေဆုံးသူအရေအတွက်ကလည်းနေ့စဉ်တိုးလာနေပါတယ်ဒီအကြောင်းကိုတော့နမ်ဖော်ကနေစူးစီးတင်ဆက်ပေးထားပါတယ်
ဇွန်လ3ရက်စပြီးဒီနေ့အထိနလဒါကာလအတွင်းရှမ်းပြည်နယ်မှာကိုဗစ်ကူးစက်ခံရသူစုစုပေါင်း1000ကျော်ရှိနေပြီးကိုဗစ်လူနာနဲ့တန်တရာလူနာတွေထဲကသေဆုံးသူစုစုပေါင်း300နီးပါးရှိနေပြီဖြစ်ကြောင်းကိုဗစ် operation team တွေကနေကြေညာပါတယ်။ရှမ်းပြည်မှာကိုဗစ်ကူးစက်မှုအများဆုံးကတော့ရှမ်းပြည်မြောက်ပိုင်းလာရှိုးကြောက်မဲတီဘောမူဆယ်နမ်ခမ်းရှမ်းပြည်တောင်ပိုင်းကလောအောင်ပန်းတောင်ကြီးနဲ့ရှမ်းပြည်အရှေ့ပိုင်းမှာတချီလိမ့်မြို့တွေမှာဖြစ်ကြပါတယ်။ဩဂတ်လ3ရက်နေ့အထိနမ်ခမ်းမြို့မှာကိုဗစ်ကူးစက်ခံရသူစုစုပေါင်း950ဦးရှိပြီးသေဆုံးသူစုစုပေါင်း49ဦးရှိပြီဖြစ်ပါတယ်။ဒီအခြေအနေကိုနမ်ခမ်းမြို့ပရဟိတအဖွဲ့ဝင်တဦးကအခုလိုပြောပါတယ်
။မနေ့ကတော့တချင်တဲ့ဆုံးပေါ့။ဦးရှင်ကတော့9ယောက်အများဆုံးဖြစ်ပြီးတဲ့အမေမနေ့ကတော့7ယောက်။ကဲကဲရှိရတော့ဒီမိတချို့ဆက်ကတော့လူတယောက်တို့ချို့တနားခွဲနေဆုံးကြတယ်။ညတကောင်တနားရောက်ပြီးကိုရောက်တော့မှအကုန်လုံးရှုပ်ပြီး။
ဘူဆယ်မြို့မှာလည်းအလားတူယောဂဘိုးကူးဆက်လူနာ900ကျော်ရှိနေပြီးသေဆုံးသူလူနာလည်း90ကျော်ရှိပြီဖြစ်တယ်လို့မူဆယ်တောင်ရွက်ကကူးဆက်မှုအများဆုံးနဲ့သေဆုံးမှုလည်း12ဦးအထိရှိခဲ့တယ်လို့ပရဟိတလူငယ်တဦးကပြောပါတယ်။ကြောက်မဲမြို့မှာတော့ဩဂတ်လ3ရက်နေ့အထိကိုဗစ်အသီးပြုတ်လူနာ900ကျော်ရှိနေပြီးသေဆုံးသူ30ဝန်းကျင်ရှိနေကြောင်းသိရပါတယ်။အခုလိုသေဆုံးမှုတွေများပြားလာတဲ့အပေါ်ပရဟိတအဖွဲ့သားတွေရဲ့အခက်အခဲကိုကြောက်မဲမြို့နမ်ခုံပရဟိတအတင်းကလုံဆိုင်ကူကရှမ်းမာနာစကားနဲ့အခုလိုပြောပါတယ
်။
ကျောင်းမဲမှာညမထွက်ရဆိုတော့အမေကလည်းတစ်ဖက်ရှိနေတာကြောင့်ဥမာညခုနှစ်လောက်မှဒေဆုံတဲ့လူနာတွေရှိရင်တွားတကြိုဖို့ကျွန်တော်တို့ကအခက်အခဲအများရှိတယ်။တွားတကြိုပြီးလို့ညာ၈နိုင်ကျော်မှပြန်လာရင်လက်နဲ့ကင်အဖွဲတွေကများတော့အခမတင်လို့တစ်ဖက်ဖက်နဲ့တွေ့လို့ရှိရင်ဘယ်လို့မလဲပေါ့ကျွန်တော်တို့ပရဟိတတွင်တွေကိုလုံခြုံမှုပေးမယ်အဖွဲတစ်ဖွဲမှမရှိဘူးလေအဲ့ဒါကတော့ကျွန်တော်တို့ရဲ့အခက်အခဲပေါ့
ลาชูมิวมาโรกบิกุเซลูนาออกัสลาตงยันเนติสุสุปังช่องเชียโจชินิบีกบิจังเตซงดูเตียลิเซโจชิบิลูลาชูมิวเนซีบินทายาเยทานาเยลูมุกุเย่สามีนามาพบยะทาวาเรชั้นปีตังไบมาโรมิวโรตังจิมากบิกุเซมูอัมยาซงชิบีออกัสลาตงยันเนติกบิเซโกปูตุยลูนาสุสุปังช่องเตียตงเซโกอู
เตะส่งดูเข้าเส้นอุ้งที่ชินีบาร์เร่สับปีรอมิวดานิโยเยสุยาเอ็มยูจีนีเนลชิกุสันยังกูเวนไนเช่โยกากาเกวกุดายตัวแทนน่าพูดสิวเนปุบังบัวลูกสาวตัวเมลูกดาวินชิตุริกาเปียวบาร์เร่ยิ่งเลี้ยมงานในสุสีเจนเซปปิชาบาร์เร่และชิพิปวันนี่เร่กูเวโยกากาเกวยตัวมิวดานิโยเยสุยาเอ็มยูจีกันนี่ซีซันสองยันนี่เร่ลูจามาเยวันจีดักตาสวีสุก้า จุลัยนั้นนักสังหารยันนี่ออนไลน์ตรวจสอบชนิดเบื่อมาคุลูพยาบาลเองกาเวดิโอเนซักกันนี่พี่รอครอสพอร์ตอ่ะปนน์ฉันรู้ยาอยู่พี่รอฉันรู้ไอ้หน้าพวกสิ่งนั้นเนี่ยฉันรู้ออนเซอร์พี่ฉันรู้ซีทูบุสเรหัตต์นี่วะนอกจากนี้ก็รอตัดปาร์ตี้ปนน์ตัดที่อาพวกสิ่งที่คุณปนน์ฉันรู้คุลูชิวเอ็นลูฮามิวอามามฮอดียูนิเซตุกาเมียวปนน์วีเอชูรูไอ้ลูกพวกสิ่งอ่ะ
แต่ที่อาเปิดสิ่งที่คุณนี่เนี่ยจะกันเปิดสิ่งที่คุณฉันรู้สั่งเยอะไปหรอฉันรู้สิทูไปบุกเข้าไปเนี่ยจะหลังจากไปกันเยอะจะกันเปิดสิ่งที่กับว่าสั่งเยอะปุ๊บส่วนหนึ่งนี่มันจะเกี่ยงคอนเทนต์พอตัวไม่รู้คุณรู้เสร็จเปล่าไปเนี่ยเนี่ยจะกบราเนี่ยวิดีโอพิเศษไปแล้วทุลุ่ยแล้วฉันรู้แต่ที่อาเปิดสิ่งนี้เนี่ยเขาดาวน์ยูบีทูบุสเราฉันรู้ส่วนหนึ่งวิดีโอเราสั่งเยอะปุ๊บแล้วฉันรู้ตีสิฉันรู้ส่วนหนึ
ေထိုးထားတဲ့ရင်းချမ်းရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့ PPSD ကလည်းအဖွဲ့ဝင်72ဦးပါဝင်တဲ့ COVID-19 ထိန်းချုပ်ရေးကော်မတီကိုဖွဲ့စည်းခဲ့ပြီးနိုင်ငံရေးပြဿနာကိုအချိန်မကန်ပဲကျန်းမာရေးပြဿနာတွေကိုဖြေရှင်းဖို့အတွက်အားလုံးကြိုးပမ်းပါလို့ PPSD ပြောခွင့်ရရဲဘော်မျိုးဝင်းကခုလိုပြောပါတယ်
ဒီသာချင်းဆန္ဒထောက်မှုခြေခံပေါ်အနေနဲ့နိုင်ငံရေးကဏ္ဍတွေကိုခဏလေးထားပြီးတော့မှဥစားပေးပြီးတော့မှအခုလက်ရှိကြမှာဤဆန္ဒရဲ့သွေးမှာကိုအားလုံးအင်အားစုအားလုံးလည်းတွဲပြီးတော့ဆန္ဒချင်းကြီးတို့ကျွတ်ပန်းကြပါလို့လို့ပဲတော်တောင်းလို့ပါတယ
်အလားတူလူဦးရေ9000ကျော်ရှိတဲ့ UWSA ကထိန်းချုပ်နေနေမှာတော့ပြီးခဲ့တဲ့မေလနဲ့ဇွန်လတွေထဲမှာတရုတ်နိုင်ငံအကူအညီနဲ့ကာကွယ်ဆေးနှစ်ကြိမ်ထိုးပေးခဲ့ပြီးဖြစ်တယ်လို့ဝါသက်ဖွဲ့တာဝန်ရှိသူတွေကသတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ်ရှင်
ခုဆက်ပြီးတရင်ချင်းချက်ကိုနားဆင်ကြရမှာပါရှင်
။ KNU ကရင်အမျိုးသားစည်းရုံးတပ်မှန်ငါဖပွန်ခရိုင်ဘက်မှဇူလိုင်လကုန်အထိစစ်ကောင်စီတပ်နဲ့နယ်မြေခံ KNLA တပ်ကြားမှာတိုက်ပွဲပေါင်း133ကြိမ်ဖြစ်ပွားပြီးစစ်ကောင်စီဘက်က65ဦးထပ်မံကြဆုံးတယ်လို့ KNU ဘက်ကထုတ်ပြန်ပါတယ်။ချင်းပြည်နယ်စုခွာမြို့ကအာဏာသိမ်းစစ်ကောင်စီနဲ့ဆက်နွယ်မှုရှိတယ်ဆိုပြီးဖမ်းဆီးခံရတဲ့ကက်တလစ်ပုံတော်ကြီးတစ်ပါးနဲ့ခရီးရန်တင်းအုပ်ဆရာတဦးကိုကတိဝန်ခံချက်လက်မှတ်ထိုးပြီးမှသာပြန်လွတ်ပေးမယ်လို့ချင်းကာကွယ်ရေးအဖွဲ့ဟာခါကထုတ်ပြန်ပါတယ်
တော်ရချင်းတွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မကအမီပါ။တ
ော်ရချင်းတွေအခုနားဆင်ကြရတာကအပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်။ VOE ကနေခြားသပိုင်းနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရသတင်းအချင်းချုပ်ကိုတက်လက်ချင်ညာပေးမှာဖြစ်ပါတယ်ဗျာ။ဒီမနက်ကမှဒီနေ့ဩဂတ်စ်လ5ရက်နေ့ကျန်းမာရေးနဲ့အာသာဝန်ကြီးဌာနထုတ်ပြန်ချက်အရလွန်ခဲ့တဲ့24နာရီအတွင်းကိုဗစ် -19 ကူးစက်သူလူနာသစ် 4132 ဦးရှိခဲ့ပါတယ်။ဒီနေ့သေဆုံးသူ293ဦးထပ်တိုးတာကြောင့်အခုထိမြန်မာနိုင်ငံမှာကိုဗစ်ကြောင့်သေဆုံးသူစုစုပေါင်းဟာ 1988 ဦးရှိသွားခဲ့ပြီဖြစ်ပါတယ်။ကိုဗစ်ရောဂါကာကွယ်ဆေးထိရောက်မှုရှိအောင်ဆေးထပ်ထိုးမဲ့အစီအစဉ်ကိုအနည်းဆုံးစက်တင်ဘာလလောက်အထိဆိုင်းထားဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတိုက်တွန်းလိုက်ပါတယ်။ဝင်ငွေနည်းတဲ့နိုင်ငံတွေမှာကာကွယ်ဆေးထိုးခွင့်ရအောင်ဦးစားပေးဖို့ရည်ရွယ်ပြီး WHO အကြီးအကဲကတိုက်တွန်းလိုက်တာဖြစ်ပါတယ်။မြန်မာအကြက်တဲ့ကူရှင်းပေးဖို့အတွက်ကိုအာဆီယံအထူးကိုယ်စားလှယ်ခန့်အပ်လိုက်တာကိုကုလသမဂ္ဂနဲ့တရုတ်တို့ကလည်းကြိုဆိုလိုက်ကြပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာသံမကြီးဦးကျော်မိုးထွန်းအနေနဲ့မြန်မာစစ်တပ်ရဲ့အစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေကိုကုလအတွင်းမှုချုပ်ထံကိုစာတင်လိုက်ပါတယ်။သကိုင်းတိုင်းတဝိုက်ကရွာတွေမှာပြီးခဲ့တဲ့လအတွင်းစစ်တပ်ကလူစုလိုက်ညှဉ်းပန်းတပ်ဖြတ်တဲ့ဖြစ်ရတွေရှိခဲ့တယ်လို့သံမကြီးဦးကျော်မိုးထွန်းကကုလသမဂ္ဂအတွင်းမှုချုပ် Antonio Guterres ကိုမနေ့ကစာရေးသားပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာဒီနေ့အတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲအခုညအတွက်အစီအစဉ်ထုတ်လုပ်ရင်းမှုကကိုအောင်မြတ်သူဖြစ်ပြီးတော့ engineer ကတော့ Cornelius Channel ဖြစ်ပါတယ် VOA American အတန်ရဲ့ကြာသပတေးနေ့ညပိုင်းဒီမှာပါတာအစီအစဉ်တွေကိုည9နိုင်ကနေ10နိုင်အထိလိုင်းလိုမီတာ31 32နဲ့58တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်ဒီအားလုံးဘေးအန္တရာယ်ကင်းဝေးနိုင်ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပThis program has come to you.